to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင် VOA American အတန်ရဲ့2022ခုနှစ်စက်တင်ဘာလ15ရက်ဗုဒ္ဓဟူးနေ့နံနက်ခင်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်တံနဲ့ပါဖြည့်ဆွတ်တင်ဆက်နေပါတယ်လိုင်းတိုမီတာ24 40 52တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီမနေ့နားဆင်ရမယ့်သတင်းတွေမှာတော့အာဖဂန်လူထုအတွက်အကူအညီကိုကုလသမဂ္ဂအေဂျင်စီတွေအစိုးရမဟုတ်တဲ့ဖွဲ့စည်းတွေကတစ်ဆင့်ဆက်လက်ပေးရသွားမယ့်ကြောင်းအမေရိကန်ကပြောလိုက်တဲ့သတင်းမြန်မာနိုင်ငံကိုအာဆီယံကအထူးကိုယ်စားလှယ်အများဆုံးစီလပ်ဖို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ကတိုက်တွန်းလိုက်တဲ့သတင်းဆက်တဲ့သတင်းတွေပါဝင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မူးကြော်နဲ့တူပြောပြပေးမှာပ
ါကောင်းပါပြီရှင်မြန်မာကိုယ်စားလှယ်ဘသူကိုရွေးချယ်မလဲဆိုတာကိုဆုံးဖြတ်မဲ့ Credentials Committee ကိုဖွဲ့စည်းလိုက်ကြောင်းမနေ့ကစတင်လိုက်တဲ့86ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့ဥက္ကဋ္ဌအစ်ကကြေညာသွားပါတယ
် For the 76th session the Credentials Committee should consist of the following member states Bahamas Bhutan
ဘဝဝင်၉နိုင်ငံစီးရင်အပြည့်အစုံကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်ကိုဗစ်ကာကွယ်ဆေးထိုးထားတဲ့ပြပလုပ်သားတွေကိုထိုင်းကပြန်ပြီးခေါ်ယူတော့မဲ့သတင်းပေးပို့ချက်ကုလသမဂ္ဂနဲ့မြမအရေးလှုပ်ရှားသူတွေရဲ့မျှော်လင့်ချက်ဆိုတဲ့အင်္ဂါညဆွေးနွေးခန်းအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုစော်မှုကျော်တို့ကတင်ဆက်မှာပါရှင်
တာလီဘန်နေပေါ်လက်ရှိချမှတ်ထားတဲ့အရေးယူတန်ခတ်မှုတွေကိုပြန်ရုပ်သိမ်းမှာမဟုတ်ပေမဲ့ကုလသမဂ္ဂစာနာမှုဆိုင်ရာအကြက်တဲကျော်ဝနိုင်တယ်လို့သတိပေးထားတဲ့အာဖဂန်နစ္စတန်နိုင်ငံမှာလိုအပ်နေသူတွေအတွက်စာနာမှုအကူအညီတွေကိုဆက်လက်ပေးရသွားမှာဖြစ်တဲ့အကြောင်းအမေရိကန်ကပြောလိုက်ပါတယ်စာနာမှုအကူအညီဖြင့်နောက်ထပ်ဒေါ်လာ64သန်းနီးပါးပေးမယ်ကြောင်းအမေရိကန်ကကြေညာပြီးနောက်တစ်ရက်မှာပဲအာဖဂန်လူထုအတွက်ကုလသမဂ္ဂအေဂျင်စီတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကတဆင့်အကူအညီတွေဆက်ပေးသွားမယ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်တာပါ
The fact of the matter is where it leaves us now, on top of all the other things that have been mentioned here from a geopolitical perspective, is not a good place.
So I think there is a lot of regret and a lot of recriminations to go around.
ပြီးခဲ့တဲ့လတဲ့အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်တွေပြန်ရောက်သိမ်းခဲ့တဲ့အစီအစဉ်နဲ့ပတ်သက်လို့အင်္ဂါနေ့ကထက်လက်တော်နိုင်ငံကြီးရဲ့ကော်မတီရှေ့မှာအပြည့်အထန်မေးခွန်းထုတ်ခံခဲ့ရတဲ့ဝန်ကြီးပလင်ကင်ကစာနာမှုအကူအညီပေးမယ့်အစီအစဉ်တွေကိုပြောဆိုလိုက်တာပါ။နောက်ထပ်ပေးရမယ့်ထောက်ပံ့တွေကိုတော့အရေးကြီးလိုအပ်နေတဲ့ကျန်းမာရေး၊အာဟာရနဲ့အမျိုးသမီးတွေ၊ကလေးတွေ၊လူနည်းစုတွေအကာအကွယ်ပေးနိုင်ဖို့အတွက်သမဂ္ဂမင်းကလေးတွေပါဝင်ကလေးတွေကြောင်းပြတ်တဲ့အောင်ကူညီသွားမှာဖြစ်တဲ့အကြောင်းလဲ၃နာရီခွဲကြာကြားနာပွဲမှာအမေရိကန်နိုင်ငံကြီးဝန်ကြီးကပြောဆိုသွားပါတယ်ကုလသမဂ္ဂကတော့အာဖဂန်နစ္စတန်နိုင်ငံမှာလူပေါင်း၁၇သန်းလောက်အတွက်စာနာရေးကကျန်းမာရေးဆောက်ရှောက်မှုခလုံးစရာနေရာနဲ့မဖြစ်မနေလိုအပ်တဲ့ထောက်ပံ့တွေအတွက်ဒီနေ့မှာတန်း66တန်းရရှိဖို့အကူအညီတောင်းခံထားတာဖြစ်ပါတယ်
အာဖဂန်နစ္စတန်အတွက်အရေးပေါ်အကူအညီဖြစ်ဒေါ်လာတန်ပေါင်းများစွာကိုနိုင်ငံတကာအကူအညီထောက်ပံ့ပေးမယ့်အရေးကိုတာလီဘန်အစိုးရကကြိုဆိုလိုက်ပါတယ်။ဒါပေမဲ့တာလီဘန်အစိုးရကိုအမေရိကန်နဲ့နိုင်ငံတကာကဝေဖန်တာတွေကိုတော့ပယ်ချခဲ့ပါတယ်။နိုင်ငံတကာရဲ့အကူအညီတွေနဲ့ပတ်သက်လို့ထင်သာမြင်သာရှိပြီးတကယ်လိုအပ်နေသူထံကိုရောက်ရှိစေရပါမယ်လို့တာလီဘန်ယာယီနိုင်ငံခြားရေးဝန်ကြီးအမီခန်မူတာကာရီကကတိပြုပြောကြားပါတယ်။အာဖဂန်ပြည်သူတွေအနေနဲ့အကူအညီထောက်ပံ့မှုတွေအလွန်လိုအပ်နေကြောင်းနဲ့လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေကိုနိုင်ငံရေးနဲ့မရောထွေးသင့်ဘူးလို့လည်းသူကပြောဆိုတော့ပါတယ်။တနင်္လာနေ့တော့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပခဲ့တဲ့ကုလသမဂ္ဂရဲ့နိုင်ငံတကာအစည်းအဝေးကနေအာဖဂန်ပြည်သူတွေအတွက်လူသားချင်းစာနာမှုအထောက်အကူဖြစ်ဒေါ်လာတန်းတစ်ထောင်လောက်ကူညီဖို့ကတိပြုခဲ့ကြပါတယ်။အာဖဂန်ရဲ့စီးပွားရေးဟာပြိုလဲတော့မှဖြစ်ပြီးမကြာမီတန်းပေါင်းများစွာသောပြည်သူတွေအစားအစာပြတ်တောက်မှုနဲ့ကြုံရနိုင်တယ်လို့ကုလသမဂ္ဂသတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တာလီဘန်တွေနဲ့တိုက်ရိုက်ဆက်ဆံမှုဟာတာလီဘန်တွေအနေနဲ့အကြမ်းဖက်သမားတိုက်ဖျက်ရေးနဲ့အမျိုးသမီးအခွင့်အရေးအပါအဝင်လူအခွင့်အရေးတွေကိုလေးစားလိုက်နာတဲ့အပေါ်မှာမူတည်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကအတည်ပြုပြောကြားပါရယ်အာဖဂန်ပြည်သူတွေကိုလူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေပေးနိုင်မှုအတွက်ယာယီအစိုးရဖြစ်တဲ့တာလီဘန်အစိုးရနဲ့ဆက်သွယ်လှုပ်ဆောင်မှုဟာအရေးကြီးတယ်လို့ဂျနီဗာမြို့တော်မှာပြုလုပ်ခဲ့တဲ့လူသားချင်းစာနာမှုဆိုင်ရာအစည်းအဝေးမှာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုခဲ့ပါရယ်
စီးရီးယားနိုင်ငံမှာပြည်တွင်းစစ်စနစ်ထက်ရောက်လာချိန်မှာပဲတက်ခတ်မှုတွေနဲ့အကြမ်းဖက်မှုတွေတိုးလာနေပြီးဆရာဆွေးမှုနဲ့လူသားထုပေါ်ကျူးလွန်တဲ့ ရာဇဝတ်မှုမြောက်နိုင်တဲ့လောက်ရက်တွေကိုပါတွေ့ရတဲ့အကြောင်းကုလသမဂ္ဂစုံစမ်းစစ်ဆေးအဖွဲ့ကပြောဆိုလိုက်ပါတယ်။စီဗီအန်နိုင်ငံမှာပြည်တွင်းစစ်စတင်ပြီး9လကြာ2011ခုနှစ်ဩဂုတ်လမှဖွဲ့စည်းခဲ့တဲ့အဖွဲ့ဝင်3ဦးပါစီဗီအန်ဆိုင်ရာကုလသမဂ္ဂစုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာကိုတော့လူ့ခွင့်ရေးကောင်စီမှတင်သွင်းမှာပါ။နိုင်ငံအနောက်မြောက်အရှေ့မြောက်နဲ့တောင်ပိုင်းဒေသတွေမှာမကြတဲ့အလားတွေအတွင်းတက်ခတ်မှုတွေနဲ့အကြမ်းဖက်မှုတွေတိုးလာနေပြီးအယက်သားတွေခုံလုံစရာနေရာခက်ခဲရင်ဆိုင်နေရတယ်လို့လည်းအစိုးရခန်းစာကဖော်ပြထားပါတယ်။နိုင်ငံအနောက်မြောက်ဘက်ကအီတလီပြည်နယ်မှာတက်ခတ်မှုတွေကြောင့်ရုရှားနဲ့တူရကီနိုင်ငံတွေကြားဝင်ဆစ်ဆက်ပေးခဲ့တဲ့2020ပြည်နှစ်အပြစ်ရိုက်သဘောတူစာချုပ်လည်းပြည့်ပြည့်ခဲ့ရတယ်လို့ပြောဆိုထားပါတယ်။ CIA ဆွေးနဲ့ရုရှားတပ်တွေကသဘုံတွေထိချုပ်ရနေမြေတွေကိုလေကြောင်းကထိုးစစ်ဆင်ရမှာအယက်ဖက်ပြစ်မှတ်တွေကိုထိမှန်နေတဲ့အခြေအနေတွေကိုလည်းစုံစမ်းရေးကော်မရှင်ဖော်ဝင်တွေကပြောဆိုခဲ့ကြပါတယ်။ထိန်းသိမ်းစခန်းတွေမှာခလေးလေးသောင်းလောက်ရှိနေပြီးထောက်ဝက်နေပါယူရိုနိုင်ငံကဖြစ်ပြီး9800ကတော့တခြားနိုင်ငံပေါင်း60နီးပါးကဖြစ်တဲ့အကြောင်းလဲကော်မရှင်ဥက္ကဋ္ဌပေါ်လိုပင်ညဲတို့ကပြောပါတယ်။နိုင်ငံခြားသားခလေးတစ်ထောင်လောက်သာပြန်လွတ်လာပြီးအိမ်ပြန်ရောက်လာတယ်လို့လည်းပြောဆိုခဲ့တာပါ။စီးရပြည်တွင်းစစ်အတွင်းလူပေါင်းတန်းဝက်လောက်သေဆုံးပြီး73တန်းခွဲကလည်းပြည်တွင်းပြည်ပမှာနေရဆုံးခွာကြရတဲ့အကြောင်းကုလသမဂ္ဂကခန့်မှန်းထားပါတယ်။
မြောက်ကိုရီးယားနျူကလ িয়ার လက်နက်ကိစ္စနဲ့ပတ်သက်ပြီးအမေရိကန်တောင်ကိုရီးယားနဲ့ဂျပန်တာဝန်ရှိသူကိုယ်စားလှယ်တွေအင်္ဂါနေ့ကတွေ့ဆုံခဲ့ပါတယ်။မြောက်ကိုရီးယားအရေးဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဆမ်ခင်နဲ့တောင်ကိုရီးယားငြိမ်းချမ်းရေးကိုယ်စားလှယ်နိုကယူဒုကတို့ဟာဂျပန်နိုင်ငံရဲ့အာရှနဲ့အိုရှန်နီးယားဒေသဆိုင်ရာညွှန်ကြားရေးမှူးတကီဟီရိုဖူနာကိုရှိနဲ့တွေ့ဆုံခဲ့ပါတယ်။မြောက်ကိုရီးယားနဲ့မြောက်ကိုရီးယားအနေနဲ့တာဝဲပစ် cruise missile ဒုံးကျည်ထပ်မံအဆင့်မြင့်ထုတ်လုပ်နိုင်ပြီဖြစ်တဲ့အကြောင်းပြီးခဲ့တဲ့စနေနေ့တနင်္ဂနွေနေ့တွေကကြေညာခဲ့ပါတယ်။ missile ဒုံးများလက်နက်ဟာအဝေးရင်းဘယ်ဒင်းစနေနဲ့ပြတ်မှတ်ရှိတဲ့နေရာကိုပြန်တန်းနိုင်မှာဖြစ်ပြီး missile ကာဝေး radar တွေကိုရှောင်ရှားနိုင်တဲ့အထိအနိုင်ပြန်တန်းနိုင်လို့ဆိုပါတယ်။လက်နက်ကျွမ်းကျင်သူသုတေသီရဲ့ပြောကြားချက်အရကတော့ဒီမြောက်ကိုရီးယားရဲ့ missile ဒုံးများဟာ American ထုတ်Tomahawk ဒုံးများနဲ့တူတယ်လို့ဆိုပါတယ်။နျူကလ িয়ার လက်နဲ့တပ်ဆင်ပစ်ခတ်လို့ရပြီးကီလိုမီတာ1600မိုင်1000နီးပါးပစ်ခတ်နိုင်တယ်လို့ဆိုပါတယ
်။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိမိုင်လိုမီတာ24 kHz 12133မိုင်လိုမီတာ40 kHz 9433မိုင်လိုမီတာ57 kHz 9859နဲ့မိုင်လိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တံမြန်မာဘာသာစီစဉ်ရဲ့ဗုဒ္ဓနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးအရဆွေးနွေးညှိနှိုင်းမှုအရှိတောင်အရှေ့နိုင်ငံများတင်အာဆီယံ290ကိုအမြန်ဆုံးဆီလွတ်ဖို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ကက်သရင်တိုင်ကတိုက်တွန်းလိုက်ပါတယ်။အာဆီယံစီးပွားရေးဝန်ကြီးတွေနဲ့တင်းလာနေကအွန်လိုင်းတွေ့ဆုံရမှာတိုက်တွန်းလိုက်တာဖြစ်တဲ့ကြောင်းအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရုံးကအင်္ဂါနေ့မှာသတင်းထုတ်ပြန်ခဲ့တာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအခြေတည်တွေနဲ့လက်နက်ကင်ပြုခတ်တွေပေါ်ပေါက်နေတာကိုဖြစ်ရှင်းမှုအာဆီယံအသင်းကဘရူနန်ဒုတိယနိုင်ငံကြေးဝန်ကြီးအရဝန်ယူဆပ်ကိုထူးခုစလေဖြစ်ခန့်ထားပေမဲ့မြန်မာနိုင်ငံကိုအခုချိန်ထိတော့မသွားသေးပါဘူး။အမေရိကန်ကုန်သွယ်ရေးထူးခုစလေကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့လုပ်ရပ်ပေါ်အလေးနဲ့စိုးရိမ်ကြောင်းလဲထုတ်ပြန်ချက်မှာပြောဆိုထားတာပါ။ဆင်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးပြဿနာတွေနဲ့ပြည်ပခတ်တွေကြောင့်လူပေါင်း1000ကျော်တည်ဆုံပြီးထောင်နဲ့ချီဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံကအချက်တွေကိုအာဆီယံကဥဆောင်ဖြစ်ရှင်းမှုကုလသမဂ္ဂအပါအဝင်နိုင်ငံတကာကတိုက်တွန်းနေတာဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာအရေးနဲ့ပတ်သက်လို့အာဆီယံရဲ့ကျိုးပမ်းမှုတွေဟာထင်သလောက်အရာမရောက်တဲ့အကြောင်းအသင်းဝင်နိုင်ငံတခုဖြစ်တဲ့စင်ကာပူနိုင်ငံကနိုင်ငံခြားရေးဝန်ကြီး Vivian Balakrishnan ကလည်းမချသေးခင်တုန်းကပဲပြောဆိုထားပါဗျ
။နိုင်ငံတော်လုံခြုံရေးဥပဒေချိုးဖောက်မှုနဲ့တရားစွဲဆိုဖမ်းဆီးခံထားရတဲ့ဒေါန်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းထနာကိုရန်ကုန်ကနေနေပြည်တော်တရားရုံးမှာပြောင်းရွှေ့စစ်ဆေးဖို့ကိုနိုင်ငံတော်တရားရုံးချုပ်ကတည်းသဘောတူခဲ့တဲ့အကြောင်းဒေါန်ဆန်းစုကြည်ရဲ့ရှေ့နေသူဖြစ်တဲ့ဦးကျင်ဝင်းကအင်္ဂါနေ့တုန်းကပြောဆိုခဲ့ပါဗျ။ဒီဆွဆွဲချက်နဲ့ရှောင်းတနာဟာဒေါအောင်ဆန်းစုကြည်အပါအဝင်အခြားဝန်ကြီး၃ဦးနဲ့အတူပြီးခဲ့တဲ့မတ်လတည်းကတရားစွဲဆိုခံရတာဖြစ်ပါတယ်။နိုင်ငံတော်လုံခြုံရေးဥပဒေကိုဘလို့ချိုးဖောက်ခဲ့တဲ့အတွက်ဖမ်းဆီးတရားစွဲဆိုခံထားရတယ်ဆိုတဲ့အသေးစိတ်ကိုမသိရပေမဲ့အာဏာသိမ်းကောင်စီရဲ့ရုံးမြင့်တန်ကြားကနေတစင်ပြောကြားရမှာတော့နိုင်ငံတော်လျှို့ဝက်ငွေကြေးဆိုင်ရာသတင်းအချက်အလက်တွေကိုတီးခွင့်ရတဲ့အတွက်ကြောင့်လို့ပြောဆိုခဲ့ပါတယ်။ဒီဆွဆွဲချက်အတိုင်းအပြစ်ရှိကြောင်းထင်ရှားပါကအများဆုံးထောင်ဒဏ်14နှစ်အထိကြာခံရနိုင်ပါတယ်။စစ်တပ်ကဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းပြီးနောက်ပိုင်းဩစတြေးလျနိုင်ငံသားရှောင်းတနက်ကိုရန်ကုန်မြို့မှာဖမ်းဆီးခဲ့ပြီးအင်းစိန်ထောင်မှာချုပ်နှံထားပါတယ်။
ကင်းနီနိုင်ငံမှာလွန်ခဲ့တဲ့တပတ်ကျော်ကအာဏာသိမ်းလိုက်တဲ့စစ်တပ်ကအသွင်ကူးပြောင်းရေးအစိုးရဖွဲ့စည်းဖို့လေးရကြအစည်းအဝေးတစ်ခုကိုအင်္ဂါနေ့မှာပဲစတင်လိုက်ပါတယ်။ ညတော့ကနခရီမှာကျင်းပတဲ့စီဝဲတွင်နိုင်ငံအတွက်လမ်းကြောင်းတစ်တည်းရဲ့ချမှတ်မှာဖြစ်ပြီးနိုင်ငံရေးစီဝါရေးဘာသာရေးခေါင်းဆောင်တွေလည်းပါဝင်မှာဖြစ်တဲ့အကြောင်းသမ္မတအယ်ဖာကွန်တီကိုဖျက်ရှားခဲ့တဲ့အာနာသိန်းစစ်တပ်ကပြောဆိုခဲ့တာပါဆွေးနွေးမှုတွေအတွင်းအသွင်ကူပြောရေးလုပ်ငန်းစဉ်ပြည်စည်းမဲ့အချိန်ကာလနဲ့ရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးနဲ့အခြေခံပြုရင်ပြောင်းလဲရေးလုပ်ငန်းတွေအတွက်ဥဆောင်မဲ့သူကိုလည်းရွေးချယ်ဆုံးဖြတ်နိုင်ကြလိမ့်မယ်လို့မျှော်လင့်ကြောင်းလည်းအာနန္ဒိစစ်တက်ကပြောဆိုထားပါတယ်။နောက်အာဖရိကနိုင်ငံများ CYA အတိုင်ဝမ် ECOWAS ကတော့အရက်ဖက်ကခေါင်းဆောင်နဲ့ယာယီအသွင်ကူပြောင်းရေးအဖွဲ့ဖွဲ့စည်းဖို့တိုက်တွန်းထားတာပါ။ဂီနီဆိုရာကတော့ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲပြင်သစ် Foreign Legion အထူးတပ်ဖွဲ့ဝင်ဟောင်းမမန်ဒီတမ္ပပူရဥဆောင်တဲ့အထုတက်တွေကဖယ်ရှားခဲ့တာဖြစ်ပါတယ်ဆီယန္နာသိမ်းမှုမတိုင်ခင်ပြီးခဲ့တဲ့နှစ်ထဲဂီနီနိုင်ငံမှာသမ္မတကွန်တီကတတိယအကြိမ်သက်တမ်းအတွက်တာဝန်ယူနိုင်မှုကြိုးပမ်းတာကိုကန့်ကွက်တဲ့အချက်ပဲဆန့်ကျင်ဆန္ဒပြပွဲတွေလည်းပေါ်ပေါက်ခဲ့ဥပါတယ်ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲ၃ချိန်စလုံးမှာရှုံးနေခဲ့တဲ့ဝန်ကြီးချုပ်ဟောင်းအပါအဝင်အတိုက်ခံနိုင်ငံရေးအင်အားစုတွေကတော့ဆီယန္နာသိမ်းတာကိုထောက်ခံမှုပေးခဲ့ကြပါတယ်
ဟာရီဂိတ်မုန်တိုင်းနီကိုလတ်ဟာအင်ကာနေမှာကုန်းတွင်ပိုင်းတက်ဆက်ပြည်နယ်ရဲ့တောင်ပိုင်းဒေသကိုဝင်ရောက်တိုက်ခတ်ခဲ့ပြီးအားပျော့သွားပြီဖြစ်ကြောင်းအမေရိကန်ဟာရီဂိတ်စောက်ကြီးဌာနကပြောဆိုပါရယ်မုန်တိုင်းတိုက်ခတ်ခဲ့တဲ့အတွက်မိုးသစ်တမ်းစွာရွာသွန်းပြီးလေပြင်းများတိုက်ခတ်တာကြောင့်လျှက်စစ်တားအလမ်းများပျက်စီးပြီးလူနေအိမ်နဲ့လုပ်ငန်းများလျှက်စစ်မီးများပြတ်တောက်နေပါတယ်ဒေသတွင်းလျှက်စစ်တားအဖြစ်ဌာနရဲ့ပြောကြားချက်အရလျှက်စစ်တားအသုံးဆွဲသူ9သိန်းကျော်တအားပြတ်တောက်နေတယ်လို့သိရပါတယ်လျှက်စစ်မီးနဲ့တောက်သုံးရင်များပြန်လည်ရရှိရတဲ့အတွက်ကျိုးပန်းလှုပ်ဆောင်နေပြီလို့လည်းပြောဆိုပါရယ်အပူပိုင်းဒေသမုန်တိုင်းအမျိုးအစားဖြစ်တဲ့ဟာရီကိန်းမုန်တိုင်းဟာတနအီမိုင်60လုံးလောက်နဲ့ဆက်လက်တိုက်ခတ်နေပြီးမိုးရိပ်ကြိမ်၄လက်မကနေ10လက်မလောက်ထိရွာသွန်းနိုင်ပါတယ်ဒီမုန်တိုင်းကအင်ကာနေကကက်လျက်ရှိတဲ့လူဝီဇီယားနားပြည်နယ်ကိုဆက်လက်ဝင်ရောက်သွားပါတယ
်ကိုအောင်လွေဦးနဲ့ကိုစောမိုးကျော်တို့ကသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်။ဗုဒ္ဓဖူးနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါရယ်။မကြာခင်မှာတော့ COVID ကာကွယ်ဆေးထိုးထားတဲ့ပြပလုပ်သားတွေကိုထိုင်းကခေါ်ယူတော့မယ်ဆိုတဲ့သတင်းပေးပို့ချက်ကိုတင်ဆက်ဖို့ရှိပါရယ်။အခုတော့မနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှစတင်လိုက်တဲ့ကုလသမဂ္ဂအထွေထွေညီလာခံဒီ86ကြိမ်မြောက်ဟာမြန်မာပြည်သူတွေအတွက်ဘာကြောင့်အရေးပါတယ်လဲဆိုတာကိုကြည့်ကြရအောင်ပါရှင်။ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးကျော်မိုးထိုးနေရာကိုစစ်ကောင်စီဘက်ကအစားထိုးခန့်အပ်လိုက်တဲ့ကိစ္စအပါအဝင်ကုလသမဂ္ဂကိုယ်စားလှယ်ဆိုင်ရာအငင်းပွားမှုတွေကိုဖြေရှင်းမဲ့86ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုအင်ကာနေ့မှာစတင်လိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်နေရာတွေကိုအဆုံးဖြတ်ပေးမဲ့ Credentials Committee အဖွဲ့ဝင်တွေကိုလည်းမနေ့ကပဲခန့်အပ်ခဲ့တာပါ။မတ်တန်ကြီးထိုက်ကစူးစီးတင်ပြမှာပါရှင်။
ကုလသမဂ္ဂရဲ့မြန်မာဆိုင်ရာတမ်မတ်ကြီးဦးကျော်မိုးထွန်းနေရာကိုစားထုတ်ဖို့စစ်ကောင်စီရဲ့ဂျိုးပန်းမှုအပါအဝင်ကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်လက်ခံရေးအဆုံးဖြတ်ပေးရမယ်ကုလသမဂ္ဂ Credential Committee တစ်ကိုအင်ကာနေ့မှာကြေညာပါတယ်86ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌအဗ်ဒူလာရှာဟစ်ကအခုလိုကြေညာပါတယ
် For the 76th session the Credentials Committee should consist
86ကြိမ်မြောက်အထွေထွေညီလာခံအတွက်Credential Committee မှာ Bahamas, Bhutan, Chile, Tibet, Namibia, Russia, Sierra Leone, Sweden နဲ့ American နိုင်ငံတွေပါဝင်ပါမယ်
။86ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာစက်တင်ဘာလ29ရက်နေ့မင်ခွန်းပြောမဲ့စီးရင်မှာတော့မြန်မာ၊ဂီနီနဲ့အာဖဂန်နစ္စတန်တို့ပါဝင်ပါတယ်။ကုလသမဂ္ဂရဲ့မြန်မာဆိုင်ရာတမ်မတ်ကြီးအဖြစ်လက်ရှိတာဝန်ယူနေတဲ့တမ်မကြီးဦးကျော်မိုးထွန်းမင်ခွန်းပြောဖို့ရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးမြန်မာဆီယနာတိတ်မှုကိုစန့်ကျင်ကြောင်းကုလသမဂ္ဂမှာအတိတ်တလင်းမင်ခွန်းပြောခဲ့တဲ့တမ်မကြီးဦးကျော်မိုးထွန်းရဲ့နေရာကိုအနာသိစစ်ကောင်စီဘက်ကစစ်တမ်းမှုနဲ့အစားထိုးဖို့ကုလသမဂ္ဂမှာတင်ပြထားတာပါဒါပေမဲ့လည်းကုလသမဂ္ဂရဲ့အခုရွေးချယ်လိုက်တဲ့ Credential Committee အနေနဲ့ဒီသတင်းပါအတွင်းမှာတော့ဆင်းရဲနိုင်ပွဲမရှိဘူးလို့တန်တမအတိုင်းဝိုင်းကပြောပါတယ်ဆီယနာသိမ်းခံရတဲ့မြန်မာနိုင်ငံဤသူကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်ခံထားရေးဆုံးဖြတ်ရဖွယ်ရှိတဲ့တခြားနိုင်ငံတွေလည်းရှိပါတယ်။အာဖဂန်နစ္စတန်နဲ့ဂီနီတို့ဖြစ်ပါတယ်။အာဖဂန်ရဲ့တာလီဘန်အုပ်ချုပ်ရေးအဖွဲ့အစ်ဘက်ကအရင်အစိုးရရဲ့တမ်မတ်ကြီးနေရအစားထိုးဖို့တင်သွင်းထားတာမရှိသေးသလိုလက်တလောဆီယနာသိမ်းထားတဲ့ဂီနီနိုင်ငံဘက်ကလည်းမတင်သေးပါဘူး။ကုလသမဂ္ဂအထွေထွေညီလာခံမှာတော့မြန်မာအရေးအပါအဝင်နိုင်ငံတကာအရေးကိစ္စတွေနဲ့ပတ်သက်ပြီးအဖွဲ့ဝင်နိုင်ငံတွေချာမဲခွဲပြီးမဖြစ်မနေလိုက်နာစရာမလိုတဲ့ဆုံးဖြတ်ချက်တွေကိုချမှတ်ပါတယ်။ 85ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဘောလ်ကန်ဘော့စကီယားကကုလသမဂ္ဂအထွေထွေညီလာခံနဲ့လုံခြုံရေးကောင်စီကြားခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းသွားပါတယ်
Take for example the General Assembly's work on Myanmar Syria
ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်မှုရှိရပါမယ်ဒီအဖွဲ့ကြီးနှစ်ခုဟာဆက်ဆက်နေပါတယ်အဖွဲ့ကြီးနှစ်ခုလုံးအတူပူးပေါင်းဆောင်ရွက်မယ်ဆိုရင်ခရီးရောက်နိုင်ပါတယ်အဖွဲ့ကြီးနှစ်ခုတို့စန့်ကျင်ဘက်ဖြစ်နေမယ်ဆိုရင်တော့အဖွဲ့အစည်းတွင်ကွဲပြားသွားနိုင်တဲ့အန္တရာယ်ရှိပါတယ်ကုလသမဂ္ဂအထွေထွေညီလာခံနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကြားမှာပူးပေါင်းညှိနှိုင်းဆောင်ရွက်မှုအကျိုးရလဒ်မှုတွေရှိပြီးလက်ရှိမှာအပြည့်အဝအသုံးမချနိုင်သေးပါဘူးဥပမာပြောရရင်အထွေထွေညီလာခံကမြန်မာ၊ဆီးရီးယားနဲ့ပါလက်စတိုင်းအရေးတို့ကိုဆောင်ရွက်မှုဟာလုံခြုံရေးကောင်စီကိုထောက်ခံမှုဖြစ်ပါတယ
်။စက်တင်ဘာလ14ရက်နေ့မှာစတင်တဲ့86ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံအဖွဲ့မင်ကွန်းမှာကမ္ဘာကြီးရာတွေကိုဖြည့်ရှင်းဆောင်ရွက်နိုင်ရေးပူးပေါင်းဆောင်ရွက်ကြဖို့ကုလသမဂ္ဂအတူရင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းတိုက်တွန်းပါတယ်။
By search for political and ideological dominance that fuels social unrest, mistrust.
နိုင်ငံရေးနဲ့ယူဝါဒဆိုင်ရာလွှမ်းမိုးချုပ်ကန့်လူမှုတွေကလူမှုရေးမတည်ငြိမ်မှုမယုံကြည်မှုအချမ်းဖက်ဝါဒနဲ့လက်နက်ကန်ပြုခတ်တွေကိုလှုပ်ဆော်ပေးနေပါတယ်။ဒါပေမဲ့လည်းဒီခက်ခဲတွေကွဲပြားမှုတွေကိုပြုပြင်နိုင်ပါတယ်
။86ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာတော့နိုင်ငံပေါင်း100ကျော်ကခေါင်းဆောင်တွေနယူးယောက်ကုလသမဂ္ဂဌာနချုပ်အစည်းအဝေးတွေကိုကိုယ်တိုင်တက်ရောက်ဖို့စီစဉ်ထားပါတယ်။AP သတင်းအေဂျင်စီမှဖော်ပြထားချက်အရတော့အမေရိကန်သမ္မတဂျိုးဘိုက်ဒန်ဂျော်ဒန်ဘယေအဗ်ဒူလာဘရာဇီးလ်နဲ့ဗင်နီဇွဲလားသမ္မတတွေနောက်ဂျပန်အိန္ဒိယနဲ့ဗြိတိန်ဝန်ကြီးချုပ်တို့လည်းညီလာခံမှာတက်ရောက်မင်ကွန်းပြောဖို့ရှိနေပါတယ်ရှင်
မတ်သိန်ကြီးထိုက်ပါရှင်86ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံစတင်တဲ့အကြောင်းကိုတင်ဆက်ခဲ့တာပါဘုတ်တဘူးနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေမြန်မာစံတော်ချိန်နေနဲ့6နိုင်ကနေ9နိုင်အထိတိုက်ရိုက်တင်ဆက်နေပါတယ်မြန်မာနိုင်ငံအပါအဝင် COVID ကာကွယ်ဆေးထိုးပြီးသွားတဲ့နိုင်ငံသားသားအလုတ်သမားတွေကိုပြန်လည်လက်ခံဖို့ထိုင်းအစိုးရကစတင်လှုပ်ဆောင်နေပါပြီအလုတ်သမားလက်ခံရေးနိုင်ငံအလိုက်နားလည်မှုစာကျွန်းလွှာ MOU အရသဘောတူထားတဲ့အလုတ်သမားတွေကိုအုပ်စု၃စုခွဲပြီးတော့ခေါ်ယူရေးကိုစလုပ်နေပြီလို့ထိုင်းအလုတ်သမားရေးရာဝန်ကြီးကပြောကြားခဲ့ပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံနဲ့အင်းဒီနာချင်းနိုင်ငံတွေမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေကြောင့်ထိုင်းနိုင်ငံအနေနဲ့နိုင်ငံသားသားအလုတ်သမားတွေလက်ခံခေါ်ယူတဲ့လုပ်ငန်းတွေကိုရပ်ဆိုင်ထားပါတယ်။အခုတော့ကိုဗစ်ကာကွယ်ဆေးထိုးပြီးတဲ့နိုင်ငံသားအလုပ်သမားတွေကိုအုပ်စုဖွဲ့လက်ခံခေါ်ယူမယ်ဆိုပြီးထိုင်းအလုပ်သမားဝန်ကြီးနိုင်စုချချုံကင်ကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်
သူပြောဆိုသွားတဲ့အထက်မှာတော့အလုပ်သမားလက်ခံရေးနှစ်နိုင်ငံသဘောတူညီချက် MOU နဲ့လာမဲ့အလုပ်သမားတွေကိုအုပ်စုသုံးခုခွဲပြီးလက်ခံသွားမှာဖြစ်တယ်အလုတ်ရှင်တွေအနေနဲ့အလုတ်သမားတွေရဲ့ကိုဗစ်ကပ်ရောဂါကာကွယ်ရေးကုန်ကျစရိတ်ကိုကြားခံရမှာဖြစ်ပြီးကာကွယ်ဆေးအတွက်အလုတ်သမားရေးဌာနကကူညီစီစဉ်ပေးရမှာဖြစ်ပါတယ်။ပြန်လည်ဝင်ရောက်လာမဲ့လုပ်သားတွေအတွက်ကာကွယ်ဆေးလုံလောက်အောင်ရှိပါတယ်ဆိုပြီးပြောကြားသွားတာဖြစ်ပါတယ်။နိုင်ငံသားလုပ်သမားတွေကိုခေါ်ယူတဲ့အခါမှာအုပ်စု၃စုခွဲပြီးခေါ်ယူရမှာဖြစ်တယ်ဆိုပြီးရွှေပြောင်းလုပ်သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပြပါတယ်
။နိုင်ငံသားအလုတ်သမားကသနာစိတ်နဲ့ထိုင်းလူမဝန်ကြီးနဲ့ပြည်သူချင်းတွေကအလုတ်ရှင်တွေရဲ့လုပ်သားရှားပန်းမှုမလုံလောက်မှုပြဿနာကိုဖြေရှင်းတဲ့အနေနဲ့လက်ရှိကိုဝစ်ကာကွယ်မှုကိုလည်းစနစ်တကျဖြေရအောင်ဆိုတဲ့အစီအမံနဲ့သူကလုပ်သားတွေကိုတော့ခေါ်ယူမယ်တော့အုပ်စု၃စုပိုင်းကိုခေါ်ယူမယ်လို့သူကကြေညာချက်မှာဖော်ပြထားတယ်ခင်ဗျကိုဝစ် -19 ကာကွယ်ရေးနှစ်ကြိမ်ထိုးပြီးတရားကြောကြာနေတဲ့ပုံကိုအဲ့ဒါကိုပထမအုပ်စုနောက်အုပ်စုကကိုဝစ်ကကဝဇင်းနဲ့ချိန်တော့ထိုးပြီးသားဖြစ်တယ်ထိုးပြီးတရမပြည့်သေးတဲ့အုပ်စုနောက်တတိယအုပ်စုကတော့ချိန်ထိုးပြီးသားရဲ့ချိန်မှမထိုးရသေးတဲ့အုပ်စုရဲ့ချိန်မှအုပ်စု၃စုကိုသူကပထမအုပ်စုအစိမ့်ဒုတိယအုပ်စုကိုဟာတတိယအုပ်စုအမီးဆိုမှ၃စုဖွဲ့လိုက်တယ်အဲ့တော့ဦးစားပေးရတော့ဒီမှာပေါ်ပြလိုက်လဲဆိုတော့အဲ့ဒီအစိမ့်ရောင်လို့ခေါ်တဲ့လုံခဲ့တဲ့တလကျော်တွေကကဝဇင်းနဲ့ချိန်ထိုးပြီးသားပုံပုံဦးစားပေးခေါ်ယူမယ်လို့သူကပြောဆိုထားတယ်
ထိုင်းနိုင်ငံထဲကိုဝင်ရောက်လာမဲ့ MOU လုပ်သမားတွေအနေနဲ့ထိုင်းလူဝင်မှုကြီးကြပ်ရေးစစ်ဆေးရေးဂိတ်မှာ RT-PCR နည်းနဲ့82နာရီအတွင်းကိုဗစ် -19 ပိုးစစ်ဆေးထားတဲ့အဖြစ်ကိုပြရမှာဖြစ်ပါတယ်။ယောဂါပိုးကူးစက်နေတာတွေ့ရှိရင်တော့ဆေးကုသမှုခံရမှာဖြစ်ပါတယ်။ဒီကုန်ကျစရိတ်ကိုတော့အလုပ်ရှင်ကတာဝန်ယူရမှာဖြစ်ပါတယ်။ကုသပြောက်ကင်းသွားရင်တော့ဆေးထောက်ခံစာနဲ့အလုပ်လုပ်ခွင့်လက်မှတ်လျှောက်ထားရမယ်ဆိုပြီးပြောထားပါတယ်။ဒီအစီအစဉ်ကိုကိုဗစ်ကယောဂါဖြစ်နေတဲ့နှစ်နှစ်တာကာလအတွင်းမှာထိုင်းအစိုးရကလှုံ့ဆော်ခဲ့ပေမဲ့အလုပ်ရှင်တွေဘက်ကကုန်ကျစရိတ်မတက်နိုင်တာတွေကြောင့်အစီအစဉ်တွေမဖြစ်ခဲ့ပါဘူး။အခုအစီအစဉ်ကကောင်းမွန်ပေမဲ့နောက်ပိုင်းမှာအလုပ်သမားတွေစီကကုန်ကျစရိတ်ပြန်ဖြတ်တာမျိုးတွေကိုစိုးရိမ်ရတယ်ဆိုပြီးအလုပ်သမားရဲ့ဆောင်ရွက်သူဦးအောင်ကျော်ကပြောပါတယ်
။ဒီလိုမျိုးထိုင်းအစိုးရကလည်းဒီနေ့တကြနဲ့ဒီကျမရေကကွယ်ဆောင်ချမှုတွေနဲ့ကိုယ်နဲ့ဒီကကွယ်မှုတွေနဲ့လုပ်ငန်းရှင်တွေလည်းတောင်းဝန်ပေးပြီးမှအခုခေါ်ယူလိုက်တဲ့အတွက်ကြောင့်တော့ကျွန်တော်တို့မြန်မာနိုင်ငံတစ်ချမ်းမှငွေရွှေချမ်းမှတောင်းဆောင်ပြီးမှဒီလိုအလုပ်ကံဆက်ဆက်ဖြစ်နေတဲ့ပြည်သူတွေတကယ်တော့ကောင်းတဲ့လက္ခဏာလေးကျွန်တော်တို့ဒီထောက်ခံပေးတတ်ပါတယ်။ရုပ်တော်ညာလည်းကျွန်တော်တို့မှလည်းစိုးရင်ကြက်ပြအများကြီးရှိတယ်ခင်ဗျ။ဘာလို့ဆိုဟိုအရင်တုန်းကလည်းအတားဒီဒီလိုရှင်တွေမှဆိုရင်လုပ်ငန်းရှင်ကဒီလိုတောင်းယူရမယ်ဘာညာပြောခဲ့တော့လေအချို့ဟာတွေကဒီလိုမခေါ်လာကြကြပြီးမှအဲ့နောက်ပိုင်းကျရင်ဒီတည်းမှာပဲကုန်ကျစရိတ်တွေအလုံးကိုလောက်ကားရခြင်းတဖြည်းဖြည်းပြန်လဲကောက်ခံတာမျိုးတွေပါပြီးမဖြစ်ရအောင်တော့ဆက်ဆံရာတောင်းဝန်ရှိတဲ့အစိုးရပုဂ္ဂိုလ်တွေအနေနဲ့တကယ်ကြက်ကြက်မမဆောင်ရွက်ပေးဖို့တော့ဘူးအမှတ်တွေသုံးသပ်တယ
်။ထိုင်းဆိုရအနေနဲ့ကိုဗစ်ကပ်ဘေးကာလမှာစီးပွားရေးကျဆင်းမှုတွေအလုပ်လက်မဲ့ဥယျာဉ်တွေများလာတဲ့အတွက်စီးပွားရေးကိုပြန်လဲနလန်တူနိုင်ဖို့အတွက်ကြိုးစားရင်းနဲ့နိုင်ငံသားသားလူသားတွေကိုငှားရမ်းဖို့လှုပ်လာတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းလူသမား3000တက်မနဲ့လှုပ်လှုပ်ကြိုင်နေကြတာဖြစ်ပြီးအထောက်ထားမရှိသူတွေလည်းအများကြီးရှိနေပါတယ်။ကိုဗစ်ကပ်ဘေးကာလမှာအလုပ်လက်မဲ့ဖြစ်လို့လူဦးရေတိမ့်နေချီပြီးနေရာရင်းကိုပြန်သွားခဲ့ကြပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံဘက်မှာလည်းအလုပ်ကြိုင်ရှားပါးနေတာကြောင့်ပြီးခဲ့တဲ့တစ်နှစ်အတွင်းမြန်မာနိုင်ငံသားတောင်းနေချီပြီးနေဆက်တွေကနေထိုင်းနိုင်ငံဘက်ကိုတရားမဝင်ခိုးဝင်ဖို့ကြိုးစားကြတာတွေလည်းရှိတယ်လို့တချို့လည်းဖန်ဆီးခံရပါတယ်ပြီးခဲ့တဲ့ရက်ပိုင်းကတော့ထိုင်းနိုင်ငံထဲမှာကိုဗစ်ကြောင့်အလုပ်ကံအဆင်မပြေလို့မြန်မာနိုင်ငံဘက်နယ်စပ်ကနေတရားမဝင်ပြန်ဝင်ဖို့ကြိုးစားတဲ့အလုပ်သမားတွေဖမ်းဆီးခံရပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်။ကျမတို့ကိုဆက်သွယ်မယ်ဆိုရင်ပေးပို့ရမယ့် email လိပ်စာကတော့burmese@voanews.com ဖြစ်ပါရဲ့ရှင်။ပုတ်တပုနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါရယ်။အခုတော့ဒီတရုတ်ကပြန်လာတဲ့ဒီမြန်မာအလုပ်သမားတွေရဲ့အခက်အခဲခြေအနေတွေကိုကြည့်ကြရအောင်ပါ။တရုတ်မြန်မာနယ်စပ်ဂိတ်ကနေမြန်မာလုပ်သားတွေပြန်လည်ဝင်ရောက်လာတာတစ်လကျော်ကာလအတွင်းမှာ6,500 ကျော်ရှိထားပါရယ်။ကယောဂအခြေအနေတွေကြောင့်ဆက်ယုံလုပ်ငန်းတွေပုံမှန်မလဲပတ်နိုင်တာနေထိုင်ရေးအခက်ကြုံနေတာတွေကြောင့်ဒီနေရက်ကိုပြန်လာကြရသူတွေလည်းဖြစ်ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင
်တရုတ်နယ်စပ်မြို့တွေမှာအလုံးလုံးနေတဲ့မြန်မာနိုင်ငံသားတွေကိုဗစ်ကာလအကျက်သေးကြောင့်နေရက်ကိုပြန်လာကြတာဇူလိုင်လ26ရက်နေ့ကစပြီးအခုဆိုရင်6,500ကျော်ရှိသွားပြီဖြစ်ပါတယ်ကယောဂါကာလဖြစ်လို့ပြန်လာမဲ့သူတွေမှာကိုဗစ်ယောဂါရှိမရှိတရုတ်ဘက်ကနေစစ်ဆေးပေးပြီးယောဂါပိုးကင်းစင်သူတွေကိုဒါပြန်လွှဲပေးတယ်လို့သိရပါတယ်။အကြောင်းမျိုးမျိုးကြောင့်တရုတ်မြန်မာနယ်စပ်နန်းတော်ဂိတ်ကနေမူဆယ်မြို့ရဲကိုပြန်ဝင်လာသူတွေဟာစားတောက်နေထိုင်ရေးနဲ့အလုပ်အကင်အခက်အခဲတွေကြောင့်တရုတ်ပြည်ဘက်ကိုပြန်သွားပြီးအလုံးလုံးဖို့ကြိုးစားနေသူတွေလည်းရှိတယ်လို့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကွန်ရက်တာဝန်ရှိသူကပြောပါတယ်
။ဒီကိုဗစ်ကာလဖြစ်လိုက်တော့ဟိုလုပ်ငန်းကလည်းတနည်းကျော်တော့ပိတ်ကြတော့လေဟိုဟာအဓိကတော့အခန်းကစားဖို့အခက်အခဲရှိတာပေါ့ရှိပြီးတော့တရုတ်ကလည်းဒီကျွေရမယ်ဆိုရင်ကုန်ကြမ်းစည်းတွေများတာပေါ့ကြတော့သူတို့မနေနိုင်တော့ဘူးပေါ့ဒီဘက်မှာတော့ကိုမျိုးကိုပြောဆိုတော့ဟိုတကယ်ချင်းပေါင်းနေနေတယ်မူဆက်မှာတူနေခြင်းနဲ့တော်တော်များများတော့သူဟိုသူတို့နေရပြန်ကြတယ်ဒါပေမဲ့တန်ပါဆန်လောက်ကကြတော့မူဆက်မှာပဲနေခြင်းကြတယ်အလုံးကောင်းရင်ဟိုဘက်ပြန်ဝင်မယ်ပေါ့
ပြန်လာသူအများစုဟာနေရာဒေသစုံမှာနေထိုင်သူတွေဖြစ်ပြီးတော့အဲ့ဒီတွေက20ရာခိုင်နှုန်းလောက်ကရခိုင်ပြည်နယ်မှာနေထိုင်သူတွေလို့ပြန်လည်လက်ခံရေးဆောင်ရွက်သူတွေစီကသိရပါဗျ။ပြည်တွင်းမှာကက်ယောဂါတတိယလှိုင်းဒဏ်ခံပြီးတဲ့နောက်
စားတောက်နေထိုင်ရေးအခက်အခဲတွေကိုလည်းအလှရှင်တွေနဲ့ပရဟိတဆောင်ရွက်သူတွေကပံ့ပိုးကူညီနေတာပါအခုလိုနေရာဒေသအလိုက်အခက်အခဲတွေရှိနေခြင်းရခိုင်ပြည်နယ်တောင်ကုန်းမြို့မှာတော့အရင်ကလုတ်ကင်နေကြဖြစ်တဲ့စိုက်ပျိုးရေးနဲ့ရေလုံငန်းတွေလည်းပုံမှန်လဲပတ်နိုင်မှုခက်ခဲနေပါတယ်ဒေသကိုပြောင်းရောင်းလာတဲ့ပြည်တော်ပြန်တွေအတွက်အခုလိုအချိန်မှာပိုအခက်ကြုံနိုင်တယ်လို့ဒေသခံတူကပြောပါတယ
်။လောက်ကန်ခွင့်လန်းရတော့လေတိတဲ့အတိုင်းပဲပေါ့ကျွန်တော်တို့ဟိုဟာတပီလုံးမှာဖြစ်နေတဲ့အတိုင်းပဲစားပေါ့ရပေါ့လေပြောရင်တော့လူပဲနိုင်ငံခြားပြည်ပြန်လာရတယ်ဒီမှာလုံးမရှိဘူးပေါ့။လောက်ကန်ကတော့ရှားပါတယ်မှာဒီတဲ့ဒီချင်းပြတ်နေတာဟုတ်ပဲဟာမဆိုဟိုမဆိုသွားလာရေးတွေကလည်းမရှိတော့လေ
။မြန်မာလုံသားအများဆုံးရှိတဲ့ရွှေလီနဲ့ကြဲကောင်မှာလဲကက်ယောကစီမင်းအပြောင်းလဲတွေကြောင့်အလုတ်ဆက်လုတ်ဖို့အတွက်အခက်အခဲကြုံနေရသူတွေရှိပါတယ်။နန်းတော်ဂိတ်ကနေတဆင့်မြန်မာပြည်ထဲပြောင်းရောင်းလာတာရက်20ပဲရှိသေးတယ်ပရိဘောကဆက်ယုံလှုပ်တာကိုလင်းကတော့သူ့ရဲ့အခက်အခဲကိုအခုလိုပြောပြပါဗ
ျကျွန်တော်တို့ပြန်လာရဆိုတာကျွန်တော်တို့ကလောက်ကန်အမှန်တော့အမှအဆင်ပြေတယ်ကျွန်တော်တို့ဆက်ယုံပိုင်ချင်ရတယ်အပြန်စီချင်ဘူးဒါပေမဲ့အစိုးရကပြန်ဆိုင်နေသူကျွန်တော်ကပြန်လာတာဒီမှာနေရောကျွန်တော်တို့ကလောက်ကန်မရှိဘူးလေမှာလေလောက်ကန်ပုံမှန်ဝင်မရှိဘူးအမှတက်စာပုံမှန်ဝင်ရှိတဲ့အတွက်ဒီမှာတော့အခက်အခဲကတော့ရောစရာတော့ရိုးရိုးမဲပေါ့မှာလေဒီမှာဆိုကျွန်တော်အလုပ်လည်းမလုပ်ရဘူးအဲကြောင့်မို့ကျွန်တော်တို့ဘုကကကျွန်တော်တို့တတိယရလဲကျွန်တော်တို့ပြန်လာစီ United ပတ်ကျွန်တော်တို့ကဒီလိုပြန်ကြက်လို့ရတယ်ပြန်ပေါင်းမယ်ပေါ့မာကြီ
းအလုပ်ကင်ခက်ခဲကြောင်းကိုနေရက်ကိုပြန်ဖို့အခက်တွေ့နေသူတွေရှိတယ်လို့တရုတ်နယ်စပ်ဘက်မှာနေထိုင်မှုအဆင်မပြေတော့လို့နေရက်ပြန်ကျင်သူတိုင်းကတော့ပြန်လာလို့မရသေးပါဘူးနေရက်ပြန်ဖို့အတွက်အစည်းအဝေးပေးထားပေမဲ့အခုအချိန်အထိစက်ယုံထဲမှာနေနေရသူတွေလည်းရှိနေတယ်လို့ကိုလင်းကဆက်ပြီးပြောပါတယ
်ကျွန်တော်စက်ယုံမှာတော့အမကြီးအမဟိုဟာပြန်လို့မရသေးတဲ့လူတွေပေါ့နော်စင်းတင်လာတဲ့လူတွေကျွန်တော်တငယ်ချင်းတွေအမှကြံနေခဲ့ပြီးရှုံးနေရမှာကြောက်သူကအထောက်သားမပြည့်စုံတဲ့လူပြန်လို့တယ်တရှုံးနေရမှာကြောက်အကုန်လုံးပြန်လို့တယ်အဲ့လိုမျိုးတကယ်ပြန်ကျင်တဲ့လူကြောက်အမှကြံနေခဲ့ရောတကယ်ပြန်ကျင်တဲ့လူရဲ့အများအပြားကိုလည်းသူကပြန်မလို့ဥပမာအမှဆက်ယုံလောက်သားတော်တော်များများကိုသူကပြန်မလို့သူတို့လုပ်ငန်းလေပတ်မှုဆိုင်ရာရပ်တန့်သွားမှကြောက်လို့တတိယလည်းပြန်မလို့နောက်ပြန်သူကအထောက်သားတွေလည်းသူကအကုန်တင်းထားတယ်ကျွန်တော်ဆက်ယုံတငယ်ချင်းတွေကအထောက်သားတွေကိုတင်းမလိုက်ရသူကသူတို့ပြရတဲ့အထောက်သားတွေပဲနေအဲ့ဒါရအပြင်လဲထွက်လို့မရဘူးဘေးမှာအလုပ်လဲရှောက်လို့မရဘူးအဲသူတို့ပြရတဲ့အထောက်အထားရ
အခုလက်ရှိမှာတော့နေဆက်မြို့မှာလုတ်ကင်နေသူတွေကိုတရုတ်အစိုးရကပောက်ဖော်ကတဲ့နေထိုင်ခွင့်ပေးထားတာပါကက်ယောဂါကာလနိုင်ငံရခြားမှာရောင်းနေသူတွေကိုယ်နေရစီပြန်လာဖို့ကိုလည်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုရေးမယောင်လိုင်းကတိုက်တွန်းထားပါတယ်နေဆက်ဒေသတွေမှာကျိုးစိုးရေးဂိတ်တွေဖွင့်ပြီးမြန်မာပြည်ထဲပြန်ဝင်လာသူတွေကိုလက်ခံပေးနေတဲ့အစီအစဉ်တွေရှိနေပေမဲ့လည်းပြည်တွင်းမှာစားတောက်နေထိုင်ရေးအတွက်အလုပ်အကင်ရှားပါမှုအခြေအနေကတော့ရှိနေတုံးပါပြည်ပြည်ဆိုင်ရာအလုပ်သမားရေးရအဖွဲ့ ILO ကတော့မြန်မာနိုင်ငံမှာကက်ယောဂါနဲ့နိုင်ငံရေးမတိမငြိမ်မှုတွေကြောင့်အခုနှစ်ဝက်အတွင်းမှာအလုပ်အကင် 1.2 တန်းသုံးရှုံးနိုင်တယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
ကိုရဲမမရှင် VOA မြန်မာပိုင်းရဲ့နက်နက်ခင်းနဲ့ညပိုင်းမှာတင်ဆက်နေတဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံနဲ့ပါဖြည့်ဆွက်တင်ဆက်နေပါတယ်အခုထုတ်လွှင့်နေတဲ့နက်နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်နက်နက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 40 52တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရေဒီယိုကတင်ဆက်တဲ့အချိန်နဲ့တပြေးညီ Facebook နဲ့ website စာမျက်နှာတို့ကနေတိုက်ရိုက်နားဆင်ကြည့်ရှုကြတဲ့အတွက်လဲကျေးဇူးအထူးတင်ပါတယ်ရှင
် View American and ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ View မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်ဒီကျမတို့ရဲ့ internet ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ် 8473748.info ဖြစ်ပါတယ်ဒါ့ပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamise ဖြစ်ပါတယ်။အတန်းနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ် VOA American Than ရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကို မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်မြန်မာစံတော်ချိန်နနက်6နာရီခွဲပါပြီအခုဒုတိယပိုင်းအစီအစဉ်မှာဆက်လက်တင်ဆက်မယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
ဒီ diplomatic way နဲ့ပေါ့နော်ဒီဆန္ဒပြရဲဆိုတာလည်းပတ်ဝန်းကျင်မှာရှိတဲ့တခြားလူမျိုးတွေလည်းသိဖို့ပြီးရဲ့ခါကြတော့လည်းအစိုးရပိုင်းနေနိုင်ငံဆောင်အစိုးရပိုင်းနေရလည်းဒီပိုင်းရောက်နေမြန်မာရာစာသွေးမအေးဘူးဆိုတာကိုသိဖို့
ဒါကတော့ကုလသမဂ္ဂမှာမြန်မာကိုစားပြုမှုအနိုင်ရရေးပြီးပါရောက်လှုပ်ရှားသူတွေဆွေးနွေးထားကြတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးကြည့်ကြရအောင်ပါ။အာဖဂန်အမျိုးသမီးအစိုးရရှေ့နေတွေဟာတာလီဘန်တွေနဲ့သူတို့လွတ်ပေးလိုက်တဲ့အကျဉ်းသားတွေကိုစိုးရိမ်ကြောင်ရွံ့နေရပါတယ်။အာဖဂန်မှာရှိနေစေဖြစ်တဲ့ဒီအမျိုးသမီးရှေ့နေတွေဟာသူတို့ကိုနိုင်ငံတကာကအကူအညီပေးဖို့လဲတောင်းဆိုနေပါတယ်။ Frakunda Pyramani သတင်းပေးပို့ထားတာကိုကိုငင်းချန်းကတင်ဆက်မှာပါ
။ကာဘူးမြို့တော်ရှေ့နေကျုံရုံးကအမျိုးသမီးဝန်ထမ်းတွေဟာသူတို့အသက်အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့ပြောပါတယ်။ပြီးခဲ့တဲ့အနှစ်20ကာလအတွင်းအစိုးရဝန်ထမ်းတွေနဲ့ရှေ့နေတွေကိုတာလီဘန်တွေကတတ်ခဲ့တယ်လို့ကြေညာထားတာကြောင့်တာလီဘန်တွေလက်အောက်မှာနေဖို့သူတို့အသက်အန္တရာယ်စိုးရိမ်နေရတာပါသူတို့ကိုလုံခြုံတဲ့နေရာပြောင်းရွှေ့ပေးဖို့နိုင်ငံတကာရဲ့အကူအညီကိုလည်းဒီအမျိုးသမီးအစိုးရရှေ့နေတွေကလိုလားနေတာပါအမီမဖော်လို့တဲ့အမျိုးသမီးရှေ့နေတအူးက
တေချာတာကတော့ကျမတို့လုံခြုံတယ်လို့မခံစားရပါဘူးအိမ်ကနေအပြင်အောင်ထွက်လို့မရပါဘူးတစ်ချိန်လုံးလဲစိတ်မအေးရပါဘူးအမျိုးသမီးတွေနဲ့ပတ်သက်ပြီးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လေးလေးနက်နက်ဆုံးဖြတ်ချက်ချဖို့လိုပါတယ်။အထူးသဖြင့်အစိုးရရှေ့နေတဲ့အတွက်ပါ။သူတို့အတွက်အသက်အန္တရာယ်ရှိနေပါတယ်။အချိန်တိုင်းမှာသူတို့လုံးကြံခံရနိုင်တဲ့အန္တရာယ်ရှိနေပါတယ
်။ပြီးခဲ့တဲ့လကတာလီဘန်တွေတိုင်းပြည်ကိုသိမ်းတဲ့အချိန်မှာလွတ်ပေးခဲ့တဲ့အကျဉ်းသားတွေကြောင့်အမျိုးသမီးအစိုးရရှေ့နေတွေဟာစိုးရိမ်ထိတ်လန့်နေရပါတယ်။နောက်ထပ်အမီမဖော်လို့တဲ့အမျိုးသမီးရှေ့နေတဦးကပဲ
တာလီဘန်တွေကမကလွတ်ပေးလိုက်တဲ့အကျဉ်းသားတွေကလည်းချင်းချောက်မှာကိုလည်းစိုးရိမ်နေရပါတယ်။အစိုးရရှင်းနေတွေကိုပြစ်မှတ်ထားမယ်လို့တာလီဘန်တွေကပြောထားတဲ့ဗီဒီယိုတွေဆက်ရွက်ဆက်ရန်အထောက်အထားတွေရှိပါတယ်။ထောင်ထဲမှာနေခဲ့တဲ့သူတချို့ကဖုန်းဆက်တာစားပုတ်ပြီးတော့လက်စားချင်မယ်လို့ပြောဆိုတာတွေကျမတို့လုတ်ဖော်ကင်ပဲတချို့ခံခဲ့ရပါတယ်။ဒါကြောင့်ကျမတို့လုံခြုံတယ်လို့လုံးဝကိုမခံစားရပါဘူး
။အာဖဂန်မှာပြီးခဲ့တဲ့အနှစ်20ကာလအတွင်းတိုးတက်လာခဲ့တဲ့အလုပ်လုပ်ခွင့်အပါအဝင်အမျိုးသမီးအခွင့်အရေးတွေကိုတာလီဘန်တွေကပိတ်ပင်လိုက်မှာကိုလည်းအမျိုးသမီးအစိုးရရှေ့နေတွေကစိုးရိမ်နေပါတယ
်ဒီအစိုးရအဖွဲ့အစ်တလဲအောင်မှာအမျိုးသမီးတွေအနေနဲ့အလုပ်ပြန်လုပ်နိုင်မယ်လို့မထင်ပါဘူးဆရာဝန်တွေနဲ့ဆရာမတချို့တော့အလုပ်ပြန်လုပ်ခွင့်ပေးမယ်လို့ထင်ပါတယ
်ပြီးခဲ့တဲ့လကတော့အမျိုးသမီးတွေကိုကာကွယ်ပေးမဲ့လုပ်ငန်းစဉ်အစ်တွေမရေးဆွဲရသေးခင်မှာအမျိုးသမီးတွေအိမ်မှာပဲနေဖို့တာလီဘန်တွေကတိုက်တွန်းခဲ့ပါတယ်အမျိုးသမီးတွေရဲ့ပညာရေးနဲ့အလုပ်လုပ်ခွင့်ကိုမဆန့်ကျင်ဘူးလို့တာလီဘန်တွေကပြောထားပေမဲ့လည်းအမျိုးသမီးတက်ကြွလှုပ်ရှားသူတွေကတော့တာလီဘန်တွေရဲ့ဂတိတွေကိုတော်တော်ကြီးကိုတန်တရားရှိနေပါတယ်ခင်ဗျာ
ကိုငင်းချက်ပါရှင်မကြခင်မှာကတော့ဆော့ဆော့ကကြီးညာထားတဲ့ဒီအင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်မှာပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုအရင်ဆုံးကြည့်ကြရအောင်ပါအမေရိကန်တီထောင်စုတလွားကလုပ်ငန်းခွင်တွေမှာကိုဗစ်ကာကွယ်ဆေးထိုးဖို့သမ္မတဂျိုးဘိုင်ဒန်ကစီမင်းသစ်ချမှတ်လိုက်တာနဲ့ပတ်သက်လို့ Republican အမတ်တချို့ကကန့်ကွက်ခဲ့ကြတယ်လို့ Biden အစိုးရကိုတရားစွဲဆိုမှဖြစ်တယ်လို့လည်းသူတို့ကပြောပါတယ် VOA သတင်းတော့ Michelle Queen သတင်းပေးပို့ထားတာကိုကိုအောင်ကပြောပြမှာပါရှင်
ကိုဗစ်ကာကွယ်ဆေးထိုးဖို့ဘိုင်ဒန်ဆိုရရဲ့ဆောင်ရွက်ချက်ဟာပြည်ထောင်စုဆိုရရဲ့လုပ်ပိုင်ခွင့်ပေါင်းကိုကျော်လွန်လှုပ်ဆောင်တာဖြစ်ပြီးကာကွယ်ဆေးမထိုးသူတွေအနေနဲ့ဆေးထိုးဖို့ပိုဆန့်ကျင်လာစေတယ်လို့ဝေဖန်သူတွေကထောက်ပြပါရယ်စီမင်းသစ်အရာအမေရိကန်တဝန်ကလုပ်ငန်းရှင်တချို့အနေနဲ့သူတို့ဝန်ထမ်းတွေအားလုံးဆေးထိုးလာစေဖို့ဆောင်ရွက်ရမှာဖြစ်ပြီးဆေးမထိုးဘူးဆိုရင်တော့ကိုဗစ်ရှိမှရှိအပတ်စဉ်ဆက်ဆေးဖို့လိုအပ်မှာပါစီကံချိုးဖောက်မှုတစ်ခုအတွက်လုပ်ငန်းရှင်တွေအနေနဲ့ဒဏ်ကြေး14,000ပေးရမှာဖြစ်ပါတယ်အာကင်ဆော့ပြည်နယ်အုပ်ချုပ်ရေးမှူးအစာဟက်ချစ်စင်က NBC Meet the Press အစီအစဉ်မှာအခုလိုပြောပါရယ်
The problem is that I'm trying to overcome this.
Yatanaga simtohulo jogan nyin san ni dari ko jaw law u chu sa ni de de chain de ma tamada ye di simin sikan de jaw lou ya kan ya bo khak khe si ba de.
John Hopkins တက်တူရဲ့စီးရင်ကိန်းနှံတွေအရအမေရိကမှာလူပေါင်း40သန်းသန်းဟာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီး6,000-6,000လောက်သေဆုံးခဲ့ပါတယ်။အခုအခါမှာတော့အသက်70နှစ်အထက်အမေရိကန်84ရာခိုင်နှုန်းဟာကိုဗစ်ကာဝယ်ဆေးထိုးထားပြီးပြီလို့ကူးစက်ရောဂါတားဆီးရေးနဲ့ထိကျုပ်ရေးဌာန CDC ကပြောပါတယ်။အခုသတင်းပတ်တွေအတွင်းမှာလည်းကာဝယ်ဆေးထိုးသူတွေပိုများလာတာပါ။ဒါပေမဲ့လည်းအမေရိကန်အာလုံးကြီးပါကာဝယ်ဆေးမထိုးဘူးဆိုရင်တော့ကိုဗစ်ကူးစက်မှုတွေဆက်ဖြစ်ပွားလာမှာမျိုးကိုတောင်းရှိသူတွေကစိုးရိမ်နေပါတယ်။သမ္မတဂျိုးဘိုင်ဒန်ရဲ့ကာဝယ်ဆေးထိုးလာဖို့ဆောင်ရွက်တဲ့အစီအစဉ်ပေါ်ကတော့ Republican ပြည်နယ်အုပ်ချုပ်ရေးမှူးတွေကကန့်ကွက်နေပြီးဥပဒေကြောင့်အရတုံ့ပြန်မှာဖြစ်တယ်လို့ဒီစီမင်းတဲ့ဟာဖွဲ့စည်းပုံနဲ့မကန့်ညီဘူးလို့ဆိုရဲဘိုင်ဒန်ဆိုရကတော့နိုင်ငံတော်ကကျန်းမာရေးဌာနတွေအပေါ်ညွှန်ကြားပိုင်ခွင့်ရှိတယ်လို့ခြေပါပြီးအဲ့ဒီဌာနတွေမှာဝန်ထမ်းပေါင်း18သန်းရှိပါတယ်ဝန်ထမ်းလုပ်သား100နဲ့အထက်ရှိတဲ့လုပ်ငန်းခွင်တွေမှာဆိုရင်လည်းတန်း80လောက်ရှိနေတာပါအမေရိကန်လူမှုကျန်းမာရေးဆိုင်ရာအရာရှိချုပ်ဒေါက်တာဗီဗစ်မာတီက ABC This Week အစီအစဉ်မှာအခုလိုပြောပါတယ
် This is an appropriate action we believe
တင်လျော်တဲ့ဆောင်ရွက်ချက်ဖြစ်တယ်လို့ယုံကြည်ပါတယ်အရေးကြီးဆုံးကလူမှုကျန်းမာရေးရှုထောင့်ကနေကြည့်မယ်ဆိုရင်လည်းအလုပ်သမားတွေဘေးရန်ကင်းကင်းလုတ်ကင်နိုင်လေစီးပွားရေးပိုင်းမှာပိုအားကောင်းလာစေဖို့အထောက်အကူဖြစ်လေပါပဲ
မကြသေးခင်ကလည်းသမ္မတဘိုက်ဒန်ဟာအမေရိကန်ဆိုရဝန်ထမ်းတွေကာကွယ်ဆေးထိုးဖို့အမိန့်ညွှန်ကြားချက်တစ်ကိုလက်မှတ်ရေးထိုးခဲ့ပါတယ်မကြသေးခင်ကအောက်ယူတဲ့ CNN လူမှုစစ်တမ်းတစ်ခုအရာအမေရိကန်စီးပွားရေးဟာမကောင်းဘူးလို့အမေရိကန်60နှစ်ရာခိုင်နှုန်းကတုံ့ပြန်ထားတဲ့အချိန်မှာပဲကာကွယ်ဆေးထိုးလာအောင်အမေရိကန်ဆိုရကကြိုးပမ်းလာတာပါဒါပေမဲ့လည်းကာကွယ်ဆေးထိုးသူပုံများလာတာကြောင့်စီးပွားရေးပိုကောင်းလာမလားကာကွယ်ဆေးမထိုးသူတွေကအစိုးရရဲ့အမိန့်ကိုပိုးပြီးတော့အခန်းဆန့်ကျင်လာမလားဆိုတာကတော့ဆက်ပြီးစောင့်ကြည့်ရမှာပါခင်ဗျာ
ကိုအောင်အောင်အပတ်စဉ်တင်ဆက်နေတဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ပါရှင်အခုတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုကြည့်ရှုနားဆင်ဖို့အချိန်ရောက်ပါပြီကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးဦးကျော်မိုးထွန်းကိုမြန်မာနိုင်ငံကိုစားပြုတန်မတ်ကြီးဖြစ်ဆက်ပြီးအတိမတ်ပြုဖို့ကဘာတဝမ်းမှာရှိတဲ့မြန်မာဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေဟာဒီရက်ပိုင်းတွေအတွင်းမှာအင်တိုက်အားတိုက်နဲ့တောင်းဆိုလှုပ်ရှားနေကြပါတယ်။ဒီအထက်မှာအမေရိကန်ကမြန်မာဒီမိုကရေစီရေးဒီတက်ကြွလှုပ်ရှားသူတွေလည်းပါဝင်ကြတာပါ။နယူးယောက်အခြေစိုက် NYC Burmese Community ကမတ်ရှင်မင်း Virginia အခြေစိုက် Freedom Justice Equality for မြန်မာအဖွဲ့ကကိုမျိုးစော်ဦးတို့နဲ့ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းဆွေးနွေးထားပါတယ်ရှင်
။မတ်ရှင်မင်းကိုမျိုးစော်ဦးဒီရဲ့ဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးပြတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာ
မင်္ဂလာပါဟုတ
်ဆိုတော့ကျွန်တော်မက်ရှင်မင်းနဲ့ကျွန်တော်စလိုက်ပါမယ်ကျွန်တော်ပထမဦးဆုံးမေးခွန်းကိုအခုဆိုရင်ဟလာကျွန်တော်တို့ဒီစီစဉ်ကိုအတန်လွှင့်မဲ့စက်တင်ဘာလ14ရက်အင်္ဂါနေ့ဆိုရင်ကုလသမဂ္ဂ86ကြိမ်မြောက်ဒီညီလာခံမှာ credential challenge ပေါ့နော်မြန်မာနိုင်ငံကိုဘယ်သူကိုစားပြုမလဲလက်ရှိတန်မတ်ကြီးဦးကျော်မိုးထွန်းကိုစားပြုမလားဒါမှမဟုတ်စစ်ကောင်စီကနေပြီးတော့အဆိုတင်သွင်းထားတဲ့ဟလာတန်ကိုစလဲကိုဒီပြုမလားဆိုတာကိုစပြီးတော့သူတို့ဆွေးနွေးကြပါမယ်ကျွန်တော်တို့သိထားသလားမနေ့ပြန်မှာမနေ့ပြန်ဆိုတာတဲ့အင်္ဂါနေ့မှာအခုအတန်လွှင့်နေတဲ့အချိန်ဆိုရင်တော့ဒီ credential committee မှာပါမဲ့နိုင်ငံတွေကိုနိုင်ငံသူတို့ရေးပြီးတဲ့အဆင့်ကိုရောက်သွားပါပြီနောက်ရက်ဒီမှာသူတို့ဒါကိုဆွေးနွေးကြမယ်ဆိုးဖြတ်ကြမယ်ပေါ့နော်ကုလသမဂ္ဂထူထောင်ရေးလာမယ်ဆိုတော့မက်ရှင်မင်းတို့ကိုမျိုးစော်ဦးတို့ကဟလာတန်မတ်ကြီးဦးကျော်မိုးထွန်းကိုမြန်မာနိုင်ငံကိုစားပြုတန်မတ်ကြီးဖြစ်ဆက်ပြီးတော့အတိအမှတ်ပြုပေးဖို့ဆိုပြီးတော့ကုလသမဂ္ဂကိုတောင်းဆိုပြီးတော့ဆန္ဒပြတဲ့လှူရှားမှုတွေကြည့်ကြလုံနေကြရဲလို့ကျွန်တော်ဒီလိုနားလည်ထားပါတယ်ဆိုတော့မရှင်မင်းတို့အခုလုံနေတဲ့လှုပ်ရှားမှုရဲ့အရှိန်အဟုန်ကဘလောက်ကြီးတယ်လို့မရှင်မင်းပြောနိုင်ပါသလဲခင်ဗျ
တော်တော်အရေးပါရောက်တယ်လို့ယုံကြည်ပါတယ်ကိုအခုဆိုရင်မြန်မာနိုင်ငံမှာလည်းဒီဒေးစင်ညာလိုက်ပြီဆိုတဲ့အခါကျတော့ပြည်သူတွေကတက်ကြွနေတဲ့အချိန်ဖြစ်ပါတယ်အဲ့ဒါအပြင်ပြည်သူတွေတက်ကြွနေတယ်လို့ပဲဒီမင်းအောင်လှိုင်တို့ဘက်ကနေလည်းပို့ပြီးတော့ဖိအားပေးပြီးတော့ ES ဆက်လုပ်နေတာကြီးကတိုးလှုပ်လာဖို့ပဲရှိပါတယ်အဲ့အတွက်ကြောင့်မလို့ဒီဘက်ကနေပြီးတော့ကိုအဝေးကိုရောက်နေတဲ့လွတ်လပ်တဲ့နိုင်ငံတွေကိုရောက်နေတဲ့ဒီဘက်မှာ free speech freedom to demonstrate ဒီလိုမျိုး right တွေရှိထားတဲ့နိုင်ငံမှာရောက်နေတဲ့လူတွေကပို့တိုးပြီးတော့ဒီ diplomatic way နဲ့ပေါ့နော်ဒီဆန္ဒပြရဆိုတာလဲပတ်ဝန်းကျင်မှာရှိတဲ့တခြားလူမျိုးတွေလည်းတီးဖို့ပြီးရဲ့ခါကြတော့လည်းအစိုးရဘိုင်းနေနိုင်ငံဆောင်အစိုးရဘိုင်းနေရလဲဒီဘက်ရောက်နေမြန်မာတွေကစာသွေးမအေးဘူးဆိုတာကိုတီးဖို့ပြီးတော့ Korea ရဲ့ diplomatic way နဲ့သူတို့ရှိကိုပို့တဲ့စာတွေကိုလူဆောင်တော့မှာလက်မှတ်တွေရအောင်ယူပြီးတော့များပို့နိုင်လေလေပို့ပြီးတော့ထိရောက်လေလေဖြစ်မှာပါပြီးတော့ main line ဘက်ကနေပြီးတော့အများအားပြောနေတာသူတို့မှာ territory ရှိတယ် တို့ကအချုပ်ချအာဏာရှိရဲဆိုတဲ့သဘောမျိုးနဲ့ပရိုပဂန်ဒါဖြန့်နေတဲ့လူတွေဖြစ်တဲ့အတွက်ကြောင့်မလို့ဒါမှားတယ်ဆိုတာကိုမြန်မာပြည်မှာတချို့မျိုးရည်နယ်မှာလည်းဒီလိုမျိုးခက်ခဲနေတဲ့ကြားရရအောင်ဆန္ဒပြနေပြည်သူတွေရှိပါတယ်။ဒါပေမဲ့အရင်ကတော့မလုံနိုင်ဘူးပေါ့နော်။ဖေဖော်ဝါရီအစလုံးကတော့ထွက်လို့လို့မရဘူး။အသက်အိုးအိမ်စည်းစိမ်ကိုအလုံးအကုန်လဲပြီးလုပ်နေရတာမြန်မာပြည်ဘက်မှာ။အဲ့ဒါကဘာကိုရီးယားအနေနဲ့ကင်းကင်းနဲ့လုံလို့ရတဲ့လူတွေကရအောင်လုပ်တဲ့နီးနဲ့ diplomatic way or physically ဆန္ဒပြတဲ့နီးနဲ့ရောလုံနေတာကြီးကထိရောက်မှုရှိရလို့မင်းအောင်လိုင်းတို့ပြောနေတာကြီးကအမှားတွေလိမ့်လဲတာတွေဆိုတာကိုထက်ခါတလဲလဲမီဒီယာတွေရောကဘာတစ်ခုလုံးရောကို့အပေါင်းအသင်းအတိုင်းဝိုင်းပေါ့နော်ဒီမြန်မာမဟုတ်တဲ့လူတွေရော remind လုပ်နေခြင်းဟာလိုအပ်တယ်ထိရောက်တယ်လို့သွေးအေးမသွားအောင်လုပ်တဲ့အရာလို့ရှင်မင်းကယူဆပါရဲ့ရှင
်ဟုတ်ကဲ့ခင်ဗျဆိုတော့မက်ရှင်မင်းကနယူးယောက်မှာခြေစိုက်တယ်ကိုမျိုးစော်ဦးကတော့ကျွန်တော်တို့ဒီဘက် Washington DC Maryland Virginia ပေါ့နော်နေတာတော့ Virginia မှာဒါပေမဲ့ဒီ၃ပြည်နယ်နေရာ၃ခုဒေသ၃ခုမှာခြေဆိုင်တဲ့လှုပ်ရှားမှုကိုကိုမျိုးစော်ဦးတို့ကလုပ်နေကြတယ်ဆိုတော့ကိုမျိုးစော်ဦးတို့ရဲ့လှုပ်ရှားမှုအရှိန်ဝန်ကရောဘယ်လောက်ထိကြီးနေပါသလဲကိုမျိုးစော်ဦ
းဟုတ်ကဲ့ပါခင်ဒေါ်လိုင်းရေးအခု9လတည်းဝင်လာတဲ့အခါမှာကျွန်တော်တို့ကဒီ DC movement မှာပြီးခဲ့တဲ့ရှစ်လေးလုံးနှစ်ပတ်လည်တော့လည်းလူ၄000ကျော်လောက်ပါဝင်ဆန္ဒပြပါတယ်အခုဒီ New York ကိုကျွန်တော်တို့ဒီဘက်ကဘတ်စ်တင်နေတယောက်တရာပေါ့နော်အဲ့လိုမျိုးသွားပြီးတော့ဆန္ဒပြကြတယ်ကျွန်တော်တို့ဘက်ကလူတွေနောက်နေနေရရကလာပြီးတော့ပူပေါင်းပါဝင်ကြတဲ့အခါမှာနယူးယောက်မှာရှိတဲ့ The Critical Challenge ဆိုခေါ်တဲ့အဲ့ဒီကိုကျော်မွန်းထွန်းရဲ့ဟိုဟာဘယ်လိုပြောရမလဲသူရဲ့
ကိုစားပြု
တဲ့ represent ဖြစ်မှုကိုကြော်ပြီးကျွန်တော်တို့ဝိုင်းပြီးတော့ထောက်ခံကြတာဟာလူတစ်ထောင်ကျော်လောက်ကမ်ပိန်းကြီးရှိပါတယ
်ဟုတ်ကဲ
့အဲ့တော့အကုန်လုံးကဆန္ဒပြတဲ့တော်လိုင်းကြီးကာလကြာလာတဲ့အမျှအကုန်လုံးသူ့မှာရှိတဲ့ potential သူ့မှာရှိတဲ့ကျွမ်းကျင်မှုတွေတဖြည်းဖြည်းကျွမ်းကျင်လာပါတယ်ပို့ပြီးတော့ဥပမာဟိုဟာဈေးရောင်းတဲ့လူကရောင်းမယ်ဟို fundraising အတွက်လုပ်တဲ့လူကလည်းစင်ပြေလာတယ်ဒီဘက်ကနိုင်ငံရေးလှုပ်ရှားမှု speech လုပ်တဲ့လူတွေဒီဘက်ကဒီဟိုဘာမပေတွေဘာတွေလုပ်တဲ့လူတွေဒါဗမာနိုင်ငံကို NGO ကိုကိုးစားပြုဖို့အတွက်လှုပ်ရှားနေတဲ့လူငယ်တွေလူငယ်လူကြီးမှန်သမျှအကုန်လုံးပို့ပြီးတော့ inside outside အချိန်ရလာတယ်ပေါ့ခင်ဗျာဟုတ်ကဲ့ခုနလားကျွန်တော်အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ဒီလောက်အားကျုံမှန်တက်ပေါ့နော်လူငယ်ကကိုမျိုးစော်ဦးလည်းပြောတယ်မရှင်မင်းလည်းပြောတယ်လူငယ်ကဒီလောက်ဟလာအများကြီးပါလာနေရောဒီလိုနိုင်ငံမျိုးမှာနေပြီးတော့ဟလာနေတတူကဂျုံကန်နေရတဲ့ကိုယ့်ရဲ့ရက်တီရဲ့အတွက်လုံနေရတဲ့အချိန်တွေဂျားတဲ့မှာကိုပဲကိုမိခင်တိုင်းပြည်ရဲ့အရေးအတွက်အချိန်ပေးပြီးတော့ငွေအားလူအားအချိန်စသည်အပြင်ပေးပြီးတော့လုပ်တယ်ဆိုတော့လွယ်တဲ့ကိစ္စမဟုတ်ဘူးလို့ကျွန်တော်အဲ့လိုနားလဲပါတယ်ဒါကတော်တော်ကိုအားစိုက်ပြီးတော့လုပ်ကြရတယ်ကိစ္စဆိုဒီလောက်ထိကိုအားစိုက်ပြီးတော့လုပ်နေတဲ့ကိစ္စအပေါ်မှာမရှိမင်းဘလောက်များမျှော်လင့်ချက်ထားပါသလဲ
အပြည့်ဝယုံကြည်တယ်ကိုနိုင်မယ်လို့အပြည့်ဝယုံကြည်တယ်အချိန်တိုင်းတာတခုတော့ကြာမယ်ပေးဆက်မှုတွေများမယ်ဒါပေမဲ့နိုင်မယ်ဆိုတဲ့ပန်းနိုင်ကိုသွားနေကြတာဒီလိုမျိုးလူတွေအကူအားအကူဒီလိုမျိုးရာခိုင်ထောင်ခိုင်လေးပဲ objective တူတူမဟုတ်ဘူးအခုလိုမျိုးလူတန်းနဲ့ချီပြီးတော့ objective တခုတည်းကိုသွားနေတယ်ဆိုတာအဲ့ဒီအားလေအရန်ရှားတယ်ဒီလိုမျိုးအားနဲ့သွားနေတဲ့အတွက်ကြောင့်နိုင်ကိုနိုင်မှာလို့ယူဆရတဲ့အတွက်ကြောင့်မလို့ဘာပဲလိုအပ်လို့ကပေးဆက်ရတာတန်တယ်ဒီအပြင်ကမြန်မာပြည်ပေးဆက်ရတာပြည်တွင်းကမြန်မာပြည်တကယ်ရင်ဆိုင်နေရတဲ့ဆိုင်ဘာမှမရှိတဲ့အတွက်ကြောင့်မလို့တမျိုးတွေဆက်ကိုလုပ်ရမယ်။နိုင်ကိုနိုင်မယ်ဆိုတော့ရည်ရွယ်ချက်နဲ့ပဲဆက်သွားမယ်ကို
။ကိုမျိုးစော်ဦးရောဘလောက်ထိမျှော်လင့်ချက်ထားတယ်လဲ
။ကျွန်တော်တို့ကဒီကမ္ဘာလုံးကမှာရှိတဲ့ဝေးရောက်မြန်မာတွေအကုန်လုံးကဒီအောင်ပဲအားကျုံမှန်တိုက်ပေါ့နော်။မျှော်လင့်ချက်ကိုအကြီးထားပြီးတော့အကုန်လုံးပူးပေါင်းမှာဝင်ကြတာ။ကျွန်တော်တို့အမေရိကန်တနိုင်ငံနဲ့မဟုတ်ပါဘူးဗျာ။နိုင်ငံတကာမှာရှိတဲ့ဝေးရောက်မြန်မာတွေပြည်တွင်းမှာရှိတဲ့ပြည်သူလူထုကိုခံစားနေရတဲ့ဒုက္ခတွေကိုကိုးစားပြုပြီးတော့ကျွန်တော်တို့ကတက်ကြွတော့ဝန်းရံကြပြီးတော့သူတို့တွေလုံမြောက်ဖို့အတွက်ကိုကျွန်တော်တို့ကအမှန်တကယ်ပဲရင်ထဲမှာဆန္ဒအပြည့်အဝနဲ့ကျွန်တော်တို့ပူးပေါင်းပါဝင်ကြတယ်။နေ့တတူကကိုရုံးကန်တဲ့ဟာတွေကိုမေ့ထားပြီးတော့ပြင်ပန်းနဲ့မောတဲ့သဘောမထားဘဲနဲ့နော်ဟိုမိသားစုဆိုလည်းကလေးတွေပါပါတယ်သိရမလားအကုန်လုံးခေါ်လာပြီးတော့ရအောင်လို့ကျွန်တော်ရအောင်ချီတက်လာခဲ့ကြတာပါ။မှန်တာတဲ့နေရာဆုထားတဲ့နေရာ။ဟုတ်ကဲ့အဲ့တော့ကျွန်တော်တို့ရဲ့မျှော်လင့်ချက်ကတော့တကယ်ကိုအကြီးကြီးလို့ပြောလို့ရပါတယ်ဗျ။
ဟုတ်ဆိုတော့မျော်လင့်ချက်ဆိုတာကကျွန်တော်တို့အခုပြောကြတဲ့အချိန်ဒီမှာအဓိကချက်ကတော့ဟလာလက်ရှိတန်မတ်ကြီးဦးကျော်မိုးထွန်းကိုကုလသမဂ္ဂကနေပြီးတော့မြန်မာနိုင်ငံကိုစားပြုတန်မတ်ဖြစ်ဆက်ပြီးတော့အတိမတ်ပြုဖို့ပေါ့နော်ဒါကလက်ရှိမှာမဲ့ရှင်မင်းတို့ကိုမျိုးစုံတို့ဟလာတွန်းတွန်းတိုက်တိုက်နဲ့အားကျုံမှန်တဲ့လုပ်နေကြတဲ့ကိစ္စပေါ့ဆိုတော့မရှင်မင်းအကယ်၍များဒါကုလသမဂ္ဂရဲ့ဆိုမဲ့ချက်ပေါ်မှာမူတည်တာပေါ့နော်ကုလသမဂ္ဂဒီ ကိုစားပြုမှုဆုံးဖြတ်ရေးချဲ့ရေးဖွဲ့လို့ပြောရမှာပေါ့ credential committee ကနေပြီးတော့ဆုံးဖြတ်တဲ့ပုံမှာမူတည်တဲ့တခါကုလသမဂ္ဂအထွေထွေညီလာခံမှာတက်နေတဲ့အဖွဲ့ဝင်နိုင်ငံအားလုံးရဲ့ဆုံးဖြတ်ချက်ပေါ်မှာမူတည်မယ်ဆိုတော့အကယ်၍များဟာလားမရှင်မင်းတို့မျှော်လင့်တယ်လို့ဖြစ်မလာခဲ့ဘူးပေါ့ဖြစ်မလာခဲ့ဘူးလို့တက်တက်ပြောရရင်တော့ဟာလားဦးကျော်မိုးထွန်းကိုမြန်မာနိုင်ငံကိုစားပြုတမ်းမှတ်ကြီးဖြစ်အတိမတ်ပြုတယ်လို့လည်းမပြောဘူးစစ်ကောင်စီဘက်ကတင်သွင်းတဲ့တမ်းမှတ်ကိုလည်းပဲအတိမတ်ပြုတယ်လို့မပြောဘူးကြားချတာမျိုးလည်းဖြစ်ချင်းဖြစ်နိုင်တယ်ဒါမှမဟုတ်တယောက်မှတယောက်ကိုအတိမတ်ပြုတာမျိုးလည်းဖြစ်နိုင်တယ်ဆိုတော့မရှင်မင်းတို့လိုချင်တာကဦးကျော်မိုးထွန်းကိုအတိမတ်ပြုဖို့အကယ်၍များအဲ့ဒီလို့ဖြစ်မလာခဲ့ဘူးဆိုရင်ကောမရှင်မင်းအဲ့ဒီအပေါ်မှာဘလို့အဲ့ဒီအခြေအနေကိုဘလို့ခံယူမလဲစိတ်ပြက်လည်းပြက်ဖြစ်မလားဘလို့မျိုးများသဘောထားမလဲမရှင်မင်း
လူဆိုတော့အကိုဒီ result ကအဲ့လိုမျိုးကြားနေတာပဲဖြစ်ဖြစ်သူတို့ဒီ decision postpone လုပ်မယ်ပေါ့ future မှာပဲဆုံးဖြတ်မယ်အခုလောလောဆယ်မဆုံးဖြတ်သေးဘူးပဲဖြစ်ဖြစ်အဲ့လိုတွေဖြစ်လာခဲ့ရင်တော့လူဆိုတော့ခဏတော့စိတ်ထိကြိုက်မယ်ဒါပေမဲ့အာရော့သွားလို့မရဘူးဒီ UN ဥကြုံမုံထုံတာမကြီးဥကြုံမုံထုံရွေးရင်တော့တိတ်ကောင်းတာပေါ့ဒါဆိုရင်တော့မြန်မာနိုင်ငံတွက်ကတစ်ဖက်တစ်လမ်းတော်တော်အားဖြစ်မယ်ဒါပေမဲ့မရွေးခဲ့ရင်လည်းမြန်မာနိုင်ငံမှာ NUG government ဟာသူတို့လှုပ်ရှားတာရှိတာယူဆက်လက်လှုပ်ရှားနေတာပဲဟိုတခြားနိုင်ငံတွေကဝင်းကူပါကိုကတော့အကူအညီတောင်းမှုကကိုတောင်းဝင်ဒီနိုင်ငံက government to government ကူညီပါလို့တောက်ချက်ကူညီတောင်းလာတာကိုတောင်းဝင်နှုံစော်လာတာကိုတောင်းဝင်ဆက်လုပ်ဆရာရှိတာလောက်ရမှာလဲကိုတောင်းဝင်ပဲအဲ့တော့ဟိုဘက်က UN မကူညီပင်မဲ့လဲဆက်သွားရမှာပဲအခုလောလောဆယ်တော့တာဂက်ထားနေတာပေါ့နော်ဒီဟာဖြစ်လာရင်တော့အထောက်ကူအများကြီးဖြစ်မှာမဟုတ်လို့မဖြစ်လာဘူးဆိုရင်လဲကိုကမြန်မာနိုင်ငံဆက်ပတ်မှုဆရာရှိရပို့ရမယ်ဥမာဆိုရင် UN တောင်းရိုက်ကူညီတောင်းလို့မရတော့တဲ့အနေထားဆိုရင်နိုင်ငံတစ်ခုချင်းကို individually ဒီကိုနဲ့ပလဲပနံတင့်နေတဲ့နိုင်ငံတွေကိုပဲတိုက်ရိုက်သူတို့စာရေးပြီးတော့တန်ယုံတွေကိုစာရေးပြီးတော့ပဲကူညီပါအန်ယူဂျီကိုအတိမတ်ပြုပါတနိုင်ငံချင်းကအတိမတ်ဆပြုလာဖို့ United Nation အနေနဲ့မတိမတ်မပြုနိုင်တော့မှာဒီလိုဖြစ်လာအောင်အထူးသဖြင့် Asia နိုင်ငံတွေကိုဦးစားပေးပြီးတော့ဗောနော
်
ဟုတ်ကဲ့ US ကိုဆက်ပြီးတော့ဖိအားပေးရနေတယ်အဲ့လိုပဲဆက်သွားရမှာပဲကိုစိတ်တက်ကြသွားစရာအကြောင်းမရှိဘူးဒီမှာလာပေါင်းများစွာလဲတကူလဲဖြတ်တန်းလာပြီးပြီမြန်မာနိုင်ငံကြီးအနေနဲ့ကတတိယအကူကြီးပေါ်ပေါ်ပေါ်ထင်းနေမရပဲနဲ့လေအဲ့တော့ဆက်သွားရမယ်အခုဆိုရင် international မှာဒါမျိုး internet ကိုလည်းကျေစုတင်နေအကုန်လုံး connect ဖြစ်တယ်ဒါမျိုးတွေတူတူစကားပြောလို့ရရပဲနေရာမှာပဲရှိနေရှိနေအဲ့ဒါမလို့တမီးတို့မြန်မာနိုင်ငံမှာဖြစ်နေတဲ့ဖြစ်ပျက်တွေကိုဖုံးထားလို့မရဘူးအဲ့တော့မြန်မာပြည်အဝေးရောက်နေမြန်မာတွေကချိတ်ဆက်ပြီးတော့ဆက်ပြီးတော့တိုက်သွားမယ်ကိုရတဲ့အပိုင်းကနေရအောင်ဟုတ်ကဲ့စိတ်ဓာတ်ကြတာမရဘူးလို့အားလုံးတိုက်တွန်းခြင်းနဲ့
ဟုတ်ကဲ့ကိုမျိုးစုံဦးရောအကယ်၍များကိုမျိုးစုံဦးတို့မျှော်လင့်တယ်လို့ဖြစ်မလာဘူးဆိုရင်စိတ်လက်ပြစိတ်ပြက်လက်ပြက်များဖြစ်မိမလားစိတ်ဓာတ်များကျမိမလားဘလူများအဲ့ဒီအပေါ်မှာကိုမျိုးစုံသဘောထားမိမလဲ
ဟုတ်ကဲ့ကျွန်တော်တကူတယ်သဘောထားပြောရရင်တော့ကျွန်တော်ကအစိုးရရဲ့ဟိုကအဲ့လိုမျိုးဟို plan in နဲ့မရဘီသွားမယ်စီသွားမယ်ပေါ့နော်ကျွန်တော်တို့တောက်လျှောက်အခြေရေးရှိ plan အတွက်ကိုတခါလေးစဉ်းစားထားပြီးတော့မှကျွန်တော်တို့ဒီဒီတိုက်ပွဲဝင်ခဲ့ကြတာဖြစ်ပါတယ်ဒါပေမဲ့တခြားအခုတကဘာလုံးကရှိတဲ့ဝေရောက်မြန်မာရဲ့လက်ချင်းချိတ်ပြီးတော့အခုလိုလုံနေကြတဲ့အချိန်မှာသူတို့ကိုဒီလိုမျောလင်းချက်ဖြစ်မလာခဲ့တဲ့အချိန်မှာဘယ်လိုမျိုးပြင်ဆင်ရမလဲဆိုတော့အရင်အတဲ့ပုံကြီးသွေးဆုပ်ကြီးသွေးစီးကြီးညှို့ရမယ်တိုင်းနာတွေကလည်းပို့ပြီးတော့စီးလုံးကြီးညှို့ရမယ်မြန်မာနဲ့တိုင်းနာတွေကအကုန်လုံးတသွေးနဲ့တတန်နဲ့ဖြစ်ရမယ်เนาะအဲ့ဒီအရာကိုတိတ်တိတ်ချက်ချက်ညှိညှိနိုင်နိုင်လောက်ကြမယ်ဆိုရင်ကိုကကိုကိုရေလည်းအောင်မြင်မှုရာမခဲရင်ပါဒီကြီးပါနိုင်ငံတွေကူညီမှလည်းမဟုတ်ဘူးဒါပေမဲ့အကူအညီနိုင်တော့ရနိုင်တယ်များတော့ကျွန်တော်တို့ဒီဘက်ကအဝေးရောက်မြန်မာတွေကအစွမ်းကုန်လုပ်ရမယ်ပြည်တွင်းဝင်လည်းပံ့ပိုးမယ်ဆိုရင်ဒီရည်မှန်းချက်ကတနေ့တစ်ချိန်မှာပြည့်ဥပြည့်ရမယ်ရည်မှန်းချက်တခုဖြစ်ပါတယ်ဒါအားလုံးရဲ့ဆန္ဒပါပဲ
ဟုတ်ကဲ့ပါဆိုတော့အခုလက်ရှိကဟာလာစစ်ကောင်စီကအာဏာသိမ်းထားတယ်ပေါ့နော်စစ်ကောင်စီအာဏာသိမ်းမှုကိုသဘောမတူဘူးလက်မခံဘူးစန့်ကျင်တယ်ဆိုပြီးတော့ဂျာကာလာမျိုးသားညွှန်ရေးအစိုးရ NUG ဆိုတာဖွင့်ထားတယ်ဂျာကာလာမျိုးသားညွှန်ရေးအစိုးရအခြေခံက CRPH ပေါ့ပြည်တော်စုထွတ်တော်ကုစားပြုကောမဒီကျွန်တော်တို့2020နိုမာလရွေးကောက်ပွဲကနေပြီးတော့တက်လာတဲ့လွတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ CRPH CRPH ကနေပြီးတော့တခါ NUG ဆိုရကိုဖွဲ့စည်းထားတယ်။မရှိမင်း NUG တို့ CRPH တို့ဒီဖွဲ့စည်းတဲ့အပေါ်မှာမရှိမင်းတို့ဘယ်လောက်အထိယုံကြည်ကိုးစားမှုရှိပါသလဲခင်ဗျ။
အပြည့်ဝယုံကြည်ပါတယ်ဒီလိုမျိုးအားနည်းချက်တွေကရှိမှာပဲ။ကိုကျော်ကဒီကာလမှာ NUG ကိုချင်းမင်းတို့မိတ်ဆွေတငယ်ချင်းငယ်ပေါင်းကြီးပေါ်ရဲမှလည်းအားမရဘဲနဲ့ဝေဖန်တဲ့လူတွေရှိတယ်။ဒါဟာဝေဖန်ခံနိုင်ရမယ်အစိုးရဆိုတာတော့ပြည်သူကတင်ပြထားတာဖြစ်တဲ့ပြည်သူကကုတ်ကဲပိုင်ခွင့်ရှိတယ်။ဒီနိုင်ငံကလည်းဒီလိုပဲ။တကယ်က President ဆိုတာပြည်သူကို serve လုပ်တာ။ဆိုတော့ဝေဖန်နိုင်ရောခံနိုင်ရမယ်ဒါပေမဲ့သူတို့ကိုလည်းအပြည့်အဝယုံကြည်မှုရှိတယ်။ဝေဖန်နိုင်လည်းကိုရီးယားမယုံကြည်ရတော့မဟုတ်ဘူး။ တို့မှလည်းအခုချိန်ဟာတမန်ရိုးကြအစိုးရမဟုတ်ဘူးဒီလိုမျိုးစစ်တပ်ကနေပြီးတော့ကျန်းဖတ်စစ်တပ်ကနေပြီးတော့လက်နက်သုံးပြီးတော့ချုပ်ချယ်မှုစူးစမ်းနေတဲ့ကာလမှာအုပ်ချုပ်ရတဲ့အတွက်ကြောင့်တို့မှပြေးလွှားနေရတယ်ပုံရှောင်နေရတယ်တက်ကနိုလော်ဂျီဘိုင်းကလည်းမြန်မာနိုင်ငံအလောက် advance မဖြစ်ဘူး infrastructure လည်းငွေကြေးတွေကတိတ် strong ဖြစ်တာမဟုတ်ဘူးအမေရိကန်ဆန်းစုကြည်တွေလက်အောက်မှာတမီးတို့နိုင်ငံလေးက၄နှစ်ခွဲကာလလေးပဲရှိသေးတာတကယ်စစ်စစ်ပတ်ပေါက်တွက်ချင်သူ April မှ office ကိုလွှဲခဲ့တာ
โอเค
အဲ့တော့၄နှစ်ခွဲလေးမှာတက်နိုင်တယ်များလုတ်ခဲ့ပြီမဲ့လေ infrastructure မတောင့်တင်းတဲ့တခါကျတော့ခက်ခဲအများကြီးရှိတယ်အခု CRPH ကနေတင်းမြောက်လိုက်တဲ့ NUG အစိုးရမှာဒါကိုပြည်သူတွေဘက်ကလည်းနည်းနည်းပေါ်ပါတော့ပြန်နားလည်ပြရမှာပေါ့နော်ဒါပေမဲ့ကိုရီးယားအဝေးရောက်နေတော့ဟုတ်တယ်ပြောဖို့ကလွယ်တယ်ပြည်တွင်းမှာတကယ်ခံစားရတဲ့ပြည်သူတွေကမမြန်ပြီးစေချင်တာပေါ့လေအဲ့ပြည်သူတွေတအားကိုချင်းစားပြီးတဲ့ငွေချင်းတွေကလည်းခံပြင်းတာပေါ့လေဒါပေမဲ့ရှင်မင်းတကူတဲ့အနေနဲ့ရှင်မင်းတို့အဖွဲ့အစည်းအနေနဲ့ပြောရရင်တော့ယုံကြည်မှုအပြည့်ရှိတယ်ဘာလို့ဆိုတော့နောက်ဆုံးကျနိုင်ငံတနိုင်ငံကိုတကယ်ကောင်းစေချင်အားလုံးတူတူဝိုင်းလုံးမှာအစိုးရတစ်ခုတည်းရပဲလုပ်လို့မရအောင်သူတို့ကတော့ legislation တို့ judiciary တို့ executive တို့ level တွေချပေးလိုက်မယ်ဒါပေမဲ့ပြည်သူကတခြားပိုင်းတွေကိုဝိုင်းဝန်းထူထောင်မှသာမြန်မာနိုင်ငံဘယ်နိုင်ငံဖြစ်ဖြစ်ကအဆင်ပြေမှာအဲ့လိုမျိုးပဲခံယူရတယ်ဒီတာဝန်တစ်ခုကို NUG တစ်ခုတည်းကိုပဲမပေးထားဘူးကိုယ်နိုင်ငံကောင်းမှုဆိုတာအကုန်လုံးကတယောက်တစ်လက်ဝိုင်းလုံးမှသာကောင်းမှာဖြစ်တဲ့တကြောင်မလို့ NUG ဝေဖန်လို့ရတယ် NUG ကလည်းဝေဖန်တာကတကယ်ဝေဖန်တဲ့အရာဆိုသူလည်းပြင်ဆင်တဲ့ねပြည်သူကလည်းကိုယ်နိုင်ငံကိုလောက်ရမယ်အဲ့လိုခံယူထားပါရဲ့ရှင့်ကို November 2020မှာ legally democratic election မှာရွေးချယ်ထားတဲ့အစိုးရပေါ်ယုံကြည်မှုရှိပါရဲ့ရှင့
်ကိုမျိုးစောဦးတို့ရောခုနမတ်ရှင်မင်းပြောသလိုဟလာ NUG အစိုးရပေါ်အားမလို့အားမရဖြစ်တာတွေတချို့ဟာတွေဘဝင်မကြဖြစ်တာတွေတချို့ဟာတွေဟိုလူလေးမလို့ဘူးလားလူလေးမလို့ဘူးလားဘာလို့နှိမ့်နေရတာလဲစသည်အပြင်အဲ့လိုမျိုးလေးတွေဖြစ်သလားတကယ်ယုံကြည်အားထားမှုရှိသလားကိုမျိုးစောဦ
းကျွန်တော်တို့ကတော့တကယ်ယုံကြည်အားထားမှုရှိပါဘာလို့လဲဆိုတော့အဓိကအပြင်ဟာပြည်သူရဲ့တပီလုံးရဲ့ဆန္ဒပေါ့နော်တပီလုံးရဲ့ဆန္ဒနဲ့ရွေးကောက်ထားတဲ့ data အမှတ်တွေဖြစ်တယ်သူတို့မှပြည်သူလူထုပေးထားတဲ့ prediction လုံးရှိတယ်ပေါ့နော်ကျွန်တော်တို့ကသူတို့ပဲအဓိကဟိုယုံကြည်ခြင်းနဲ့ကိုဆက်ဆံပါတယ်ခင်ဗျကျွန်တော်တို့ဘယ်ဖွဲ့ကြီးပဲဖြစ်စေကမူဒီဘက်ကကိုလုံနိုင်တာကိုလုံတယ်လို့မျိုးသူတို့ကလည်းအဓိကသူတို့ရဲ့ policy ကိုကျွန်တော်တို့ကအနောက်ကတေးချလိုက်ပါတယ်ဗျတေးချလိုက်တဲ့အခါမှာအခုလိုမျိုးတချို့နေရာတွေကပုံဖြတ်တဲ့ဟာတွေရှိတယ်ကိုလာဟာလာလိုမျိုးဖန်တီးပြီးတော့ဒီတော်လိုင်းကြီးကိုအားနေအောင်တမင်တကာပေါ့နော်ဟိုပြည်သူလူထုကြားထဲမှာဝါဒဖြတ်နေတာရှိတယ်အဲ့ဒါတွေကိုလည်းကျွန်တော်တို့ဒီဘက်တစ်ဖက်တစ်လမ်းကဥပမာအကွာကိုနဲ့နီးစပ်တဲ့ပတ်ဝန်းကျင်မှာကိုကပြန်ဖြတ်နိုင်ရမယ်ဒီတင်းအမှန်ကိုအမြင်အမှန်ဆိုတော့ကျွန်တော်တို့ကအဲ့ဒါတွေလည်းလုပ်ပါတယ်ဟောအဲ့အဓိကဒီမူဝါဒအပိုင်းမှာမှားယွင်းရှိကောင်းရှိတာတွေပါတွေကိုပြည်သူလူထုအခက်နားလည်နိုင်မှုအတွက်အခက်ခဲတွေရော solution တွေရောကျွန်တော်တို့ကပြန်ပြနေအောင်ကျွန်တော်တစ်ဖက်တစ်လမ်းစူးစမ်းပ
ါဟုတ်ကဲ့ကျွန်တော်အခုမင်းနေနဲ့ခေါင်းထဲမှာကျွန်တော်ဂျပန်မျိုးကွန်းတစ်ခုပေါ်လာတယ်မက်ရှင်မင်းကိုမျိုးစုံကိုကျွန်တော်မေးချင်တာဟိုခတ်တူတူနဲ့ကျွန်တော်ဖြစ်ပြီးဆိုတော့မက်ရှင်မင်းတို့အခုလုပ်နေတာကဒေါ်ဆန်းစုကြည်နဲ့ NLD ပါတီအာဏာရဖို့လားဟာလား NUG အာဏာရဖို့လုပ်နေတာလားဒါမှမဟုတ်မာပြီမှာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုလက်မခံတာစစ်ပြောရရင်စစ်အာဏာရှင်စနစ်ပေါ့စစ်အာဏာရှင်စနစ်ပြန်ပြီးတော့အုပ်ချုပ်လာမှာကိုလက်မခံတာဘယ်ဟာကိုလုံနေတာလဲ NLD နဲ့ဒေါ်ဆန်းစုကြည်အနာရဖို့လုံနေတာလားစစ်အနာရှင်စနစ်ကိုချုပ်ငင်းဖို့လုပ်တာလား
စစ်အနာရှင်စနစ်ချုပ်ငင်းပြီးတော့ရှင်မင်းတို့ရဲ့ဒီမိုကရေစီရေကောက်ပွဲမှာအနာရထားတဲ့ကိုယ်စားလှယ်တွေကရွေးမြောက်ထားတဲ့အစိုးရပြန်ရဖို့အရေးကိုလုပ်တာပါရှင
်ကိုမျိုးစောဦးရောဘယ်လိုလဲ
ကျွန်တော်ကတော့ဒီပြည်သူတွေကိုဒီတောက်လျှောက်ပေါ့နော်နေပေါင်း80နီးပါးဒုက္ခပေးလာတဲ့စနစ်တစ်ခုရှိပါပမာပြီမှာအဲ့ဒီစနစ်ကစစ်အနာရှင်စနစ်ကြီးတစ်ခုလည်းမဟုတ်ဘူးအဲ့ပတ်ဝန်းသူတို့နဲ့ပတ်ဝန်းကျင်အသားဝိုင်းမှာခရိုနီလုတ်ပြီးတော့ချမ်းသာတဲ့ကိစ္စတွေမတရားခံရတဲ့ကိစ္စတွေအများကြီးရှိပါတယ်ဗျာဒါတွေကပြောရရင်တော်တော်လေးလေးကျေပြန့်ပါတယ်ဒီစနစ်ကြီးတစ်ခုလို့ရိုက်ချိုးဖို့ကိုအဓိကထားပါတယ်ဒီအစိုးရဒီမေစု9နှစ်လောက်လုတ်ခဲ့တဲ့အစိုးရမှာတော့တော်တော်လေးပြောင်းဒီပြောင်းလဲဖို့စတင်နေတဲ့အချိန်မှာဒီလိုအချိန်ကောင်းကိုရိုက်ချိုးလိုက်တဲ့ကြောင့်အမှန်တမ်းမှလည်းပြည်သူလူထုအကုန်လုံးကနာကြည့်ရပါတယ်ဒီကိစ္စကိုအဲဒါကြောင့်မလို့ဒီစနစ်ကဒါအဓိကတည့်ရခံပါလို့ကျွန်တော်ပြောချင်ပါလူပုဂ္ဂိုလ်တူတယောက်ကောင်းဆောင်ပြီးအာနာရှင်လောက်တာမျိုးမဟုတ်ဘဲနဲ့အဲ့စနစ်တစ်ခုလုံးကစိုးဝါးဆိုတာဒုက္ခပေးနေတယ်စနစ်လို့ကျွန်တော်ယူဆလို့အဲ့စနစ်ကိုရအောင်တိုက်တာဆို
တော့အဲ့ဒီစနစ်ကိုတိုက်တဲ့နေရာမှာမရှိမင်းနောက်ထပ်ဘယ်လောက်ကြာကြာတိုက်ရအောင်မဲလို့များတွေးထားတာတွက်ထားတာရှိလား
ခုစစဖြစ်ချင်တော့ကိုကျော်ရဲ့အလောက်ကြာမယ်လို့မထင်ဘူးပေါ့အဲ့တုန်းကတော့လူတွေးနေပေါ့ရိုးရိုးလူတွေးနေဒါပေမဲ့တချို့ကိလူပေါ်ဆိုတာကိစ္စများများ politics ဆိုတာလည်းအရန်ချုပ်ထွေးပါတယ်ပြီးတော့အခါကျတော့အခုလိုအနေထားမှာတရုတ်နဲ့ရုရှားရဲ့ ပါပါအာဏာပြမှုကလည်းတအားကျယ်ပြန့်ပါတယ်။ဒါကြောင့်မလို့ပြီးတော့အာဖဂန်နစ္စတန်မှာ US ရဲ့ history ကလည်းချုပ်ထွေးပါပဲ။ဒါရီအားလုံးကမြန်မာနိုင်ငံကိုတိုက်ရမှုရှိတယ
်
။တုံးနဲ့တရုတ်အာဏာဆိုရင်အရှေ့နိုင်ငံတို့တိုက်ရမှုရှိတယ်။ US ဆိုရင်လည်းကိုရီးယားနဲ့မဟာမိတ်ဖြစ်လာဖို့အတွက်ကိုလမ်းနည်းနည်းကြာသွားတာပေါ့။သူတို့ကပြည်သူတွေကအာဖဂန်မှာဖြစ်ခဲ့တဲ့ကိစ္စကိုကြည့်ပြီးတော့မပါဝင်စင်တဲ့ဟာမျိုးရှိနိုင်တယ်။အဲ့တော့နည်းနည်းတော့ကြာနိုင်တယ်လို့ယူဆရတယ်။ဒါပေမဲ့မမှန်တတ်ပါဘူးရှင်။အမှန်တမ်းပြောရရင
်။
ဒါပေမဲ့ဘာပဲဖြစ်ဖြစ်ကိုကဒီ stamina ကိုကိုယ့်အကူဆက်ပြီးထိန်းသွားရမယ်လို့အဓိကဘန်းကိုလိုချင်တဲ့အရာကိုမပြောက်သွားဖို့ပဲကိုပါဖြစ်ချင်တာလဲခုနကအကူပြောကိုစောင်းမျိုးပြောလိုက်ပြောခဲ့တယ်လို့ပဲစနစ်ကိုဖျက်ကိုဖျက်အောင်ပ
ါ
မဖြစ်တင်တော့ဘူးဒီ generation ပြည့်နောက်ဆက်မဖြစ်တင်တော့ဘူးဖြစ်တော့တယ်အဲ့အတွက်ပဲပေါ့ဟုတ်ကဲ့ရှင
်ကိုမျိုးစောဦးရောကျွန်တော်ခုနမေးတဲ့ဟလာဒီစနစ်ကိုကိုမျိုးစောဦးတို့မကြိုက်တဲ့စနစ်ကိုတိုက်တဲ့နေရာမှာဘလောက်ကြာနိုင်နေဆိုတဲ့မှန်းဆတွက်ချက်မှုမျိုးများရှိထားသလား
ဟုတ်ကဲ့စကားစားကတော့ကျွန်တော်တို့ကဟိုဒီစနစ်ကိုမကြိုက်ဘူးလို့တော့သိရပေါ့အဲတော့ဒီဒေါ်လာရေးမှာပါဝင်ပြီးတော့တိုက်ခဲ့ကြဒါပေမဲ့အခုဒေါ်လာရေးကိုခုနလအတွေ့အကြုံမှာဖြတ်တန်းလာတဲ့ခါမှာကျွန်တော်တို့ကပိုလေးလာလို့သိပါတယ်ဒီတိုင်းတိုင်းညီညွတ်ကူကရေးကြီးကြောင
်း
ဒီတပြည်လုံးမှာရှိတဲ့လူတွေကတခိုင်းတဲ့ဒေါ်လာမျိုးရေးကြီးကြောင်းဒါပြီးတော့သူတို့ရဲ့ရက်ဆက်မှုကိုလည်းကျွန်တော်တို့နားလည်လာတယ်အဲဒီခါမှာကျွန်တော်တို့ကဟိုဘလောက်ရဲ့ဘယ်ဝါရဲ့အချိန်ကာလတစ်ခုမဟုတ်ပါနဲ့ဥပမာကကျွန်တော်တို့ဒီစစ်အစိုးရပြုတ်ကြသွားရင်ကျွန်တော်တို့ Federal ပြည်ထောင်စုပေါ်ပေါက်ဖို့အတွက်ကျွန်တော်တို့ညှိရနိုင်ရပြီးတော့တိုင်းဒေသတွေနဲ့ဟိုဒီ Federal ပြည်ထောင်စုပေါ်ပေါက်အောင်တူတကွကြိုးစားမယ်ကိစ္စတွေရှိတယ်သူတို့ဖျက်ဆီးခဲ့တဲ့ဒီတိုင်းပြည်ကိုပြန်လည်ထူထောင်ရမှာရှိတယ
်
ကျွန်တော်တို့လူတွေဆိုအခုဘလောက်ဒီဒုက္ခရောက်နေကြပြီအဲ့တော့ကျွန်တော်တို့ကဒီအချိန်ကာလတစ်ခုမပြောဘဲနဲ့ကျွန်တော်တို့ကြီးပန်းကျက်ပန်းနိုင်ရပထမတစ်ခုကဒီစစ်တပ်စနစ်ကိုဖျောက်ချဖို့နောက်တစ်ခုကျ Federal ပြည်ထောင်စုပေါ်ပေါက်လာဖို့နောက်တစ်ခုကျတိုင်းပြည်ပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်ဆိုတာအခုဒီအချိန်ကာလဆိုတာကျွန်တော်တို့ကခံမှန်းလို့မရတဲ့ကိစ္စတစ်ခုပါပဲ
။ဟုတ်ကဲ့ပါ။ဟလာဘလောက်ပဲအချိန်ကြာသည်ဖြစ်စေကိုလူချင်းနဲ့မှန်းထားတဲ့ပန်းတွေကိုရောက်အောင်သွားဖို့အနည်းထန်ခြားထားကြတယ်လို့ကျွန်တော်အဲ့လိုပဲနားလည်မိပါတယ်။မရှင်မင်းတို့ကိုမျိုးစော်ဦးတို့ရှောင်းနေကြတဲ့လမ်းခီရှောင်းမြူတာရပြီးတော့လူချင်းနဲ့ပန်းတိုင်ကိုခက်မြက်မြက်ရောက်နိုင်ပါစေလို့ကျွန်တော်ဆုတောင်းပါရခင်ဗျာ။ပါဝင်ဆွေးနွေးပေးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါရခင်ဗျာ
။ဟုတ်ကဲ့
ကျေးဇူးတင်
ပါတယ်။ဒါကတော့ကုကြကြသိန်းတင်ဆက်တဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ပါရှင်။ဗုဒ္ဓဘုရားနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါရယ်။အခုတော့ကိုအောင်လွင်ဦးကသတင်းချင်းချုပ်ကိုပြောပြမှာပါ။
တာလီဘန်တွေပေါ်လက်ရှိချမှတ်ထားတဲ့အရေးယူတန်းခတ်မှုတွေကိုပြန်ရုပ်သိမ်းမှာမဟုတ်ပေမဲ့ကုလသမဂ္ဂစံနာမှုဆိုင်ရာအကြက်တဲကြုံနေတယ်လို့သတိပေးထားတဲ့အာဖဂန်နစ္စတန်နိုင်ငံမှာလိုအပ်နေသူတွေအတွက်စံနာမှုအကူအညီတွေကိုဆက်လက်ပေးရမှာဖြစ်တဲ့အကြောင်းအမေရိကန်ကပြောလိုက်ပါတယ်စံနာမှုအကူအညီဖြင့်နောက်ထပ်ဒေါ်လာ64သန်းနီးပါးပေးရမယ်အကြောင်းအမေရိကန်ကကြေညာပြီးနောက်တစ်ရက်မှာပဲအာဖဂန်လူထုအတွက်ကုလသမဂ္ဂအေဂျင်စီတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကတဆင့်အကူအညီတွေဆက်ပေးသွားမယ်အကြောင်းအမေရိကန်နိုင်ငံချိုင်းဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်တာပါကုလသမဂ္ဂကတော့အာဖဂန်နစ္စတန်နိုင်ငံမှာလူပေါင်း17သန်းလောက်အတွက်စံနာရေးကကျန်းမာရေးဆောက်ရှောက်မှုကိုလုံစီအနေနဲ့မဖြစ်မနေလိုအပ်တဲ့ထောက်ပံ့တွေအတွက်ဒီနေ့မှာတန်း6တန်းရရှိဖို့အကူအညီတောင်းခံထားတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံအတွက်အရေးပေါ်အကူအညီဖြစ်ဒေါ်လာတန်းပေါင်းများစွာကိုနိုင်ငံတကာကူညီထောက်ပံ့မဲ့အရေးကိုတာလီဘန်ဆွေးရောက်ကကျေဆွလိုက်ပါတယ်။ဒါပေမဲ့လည်းတာလီဘန်ဆွေးရောက်ကိုအမေရိကန်နဲ့နိုင်ငံတကာကဝေဖန်မှုတွေကိုတော့ပယ်ချခဲ့တာပါ။နိုင်ငံတကာရဲ့အကူအညီတွေနဲ့ပတ်သက်လို့ထင်သာမြင်သာရှိပြီးတကယ်လိုအပ်နေတဲ့သူတွေထက်အရောက်ရောက်ရပါစေမယ်ဆိုပြီးတော့လည်းတာလီဘန်ရဲ့နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။စီရီးယားနိုင်ငံမှာပြည်တွင်းစစ်စနစ်ကျလာချိန်မှာပဲတက်ခတ်မှုတွေနဲ့ကြမ်းဖက်မှုတွေတိုးလာနေပြီးစစ်ရာဇဝတ်မှုနဲ့လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေမြောက်နိုင်တဲ့လိုရတွေကိုလည်းတွေ့ရတဲ့အကြောင်းကုလသမဂ္ဂစုံစမ်းရေးအဖွဲ့ကပြောဆိုလိုက်ပါတယ်စီရီးယားနိုင်ငံမှာပြည်တွင်းစစ်စတင်ပြီး9လကြာ2011ခုနှစ်မှာဩဂုတ်လမှာဖွဲ့စည်းခဲ့တဲ့အဖွဲ့အစည်း3ပါစီရီးယားဆိုင်ရာကုလသမဂ္ဂစုံစမ်းရေးကော်မရှင်ရဲ့အစီအစဉ်ခံစားဦးတော့လူခွင့်ရေးကောင်စီမှာတင်သွင်းမှာဖြစ်ပါတယ
်ကျေးဇူးပါရှင်တရင်အချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြသွားတာပါVOA မြန်မာပိုင်းရဲ့ဒီဗုဒ္ဓဘုနေ့နနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနေ6နာရီကနေ9နာရီထိဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်ခဲ့တာပါရှင်။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမွန်ပါရှင်။အတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ပါ။ရုပ်တံအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ရှင်။ကျွန်မကအင်ဂျင်နိုင်ပါ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်။ BND ရဲ့အသွေးတွေကနေကင်ဝေးကြပါစေလို့လည်းဆုမွန်ကောင်းတောင်းပါတယ်ရှင်။
This program has come to you from the